Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ16ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကို line to meter 24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတလောင်းအကျိုးရေးဝဲတွေပြည်내5ခုမှာကျင်းပရမှာတော့ Republican Party ဘက်ကဂရေကျွဲတစ်ထိဒေါ်နယ်ထရမ့်နဲ့ Democratic Party ဘက်က Hillary Clinton တို့အများစုနိုင်ရပါတယ်။မြန်မာနိုင်ငံမှာသမ္မတအသစ်ဖြစ်ဦးတင်ကျော်ကိုတင်မြှောက်လိုက်တဲ့ပေါ်တက်မတော်ကောက်ဝေးဦးစီးချုပ်ယုံကကြိုဆိုလိုက်တယ်လို့နိုင်ငံတကာအသံဝင်ကဂုဏ်ယူကြောင်းပြောဆိုချက်တွေလည်းထပ်မံထွက်ပေါ်လာပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအစိုးရဝန်ကြီးဌာနစီးကျင်ညာဖို့ရှိနေတာနဲ့ပတ်သက်ပြီးကြားကြမှာကတော့
ကျွန်တော်လက်ပြန်ကဒီဟိုဝန်ကြီးဌာနဘယ်နှခုရှိမလဲဝန်ကြီးရေအတွက်ဥယျာဉ်ဘယ်လောက်ရှိမလဲဆိုတာတော့လွတ်တော်မှာတင်ဆွေးနွေးပါလိမ့်မယ်ဟုတ်ကဲ့မင်းလက်ပြန်ကျတော့ကျင်ညာမှာပ
ါ NLD ပါတီပြောခွင့်ရဒေါက်တာဇော်မြင့်မောင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူမြန်မာအပါအဝင်ရွှေထရီဂန်ဒေတာကမူရစ်ဆေးဝါးထုတ်လုပ်မှုတိုးမြင့်လာတဲ့အကြောင်းထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကဒုက္ခသည်၄ဦးလူသက်မှုနဲ့ဖမ်းဆီးခံရတဲ့အကြောင်းနဲ့တပတ်အတွင်းအားကစားသတင်းတွေကိုနှာဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတလောင်းယူဝဲတွေအင်္ဂါနေ့ကကျင်းပရမှာ Republican Party ဘက်ကရှီတန်းရောက်နေတဲ့ဂရီကျွဲတစ်ထိပ် Donald Trump ကအထူးကြားတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Florida အပါအဝင်ပြည်နယ်၃ခုမှာအနိုင်ရသွားပါတယ် Donald Trump အနိုင်ရတဲ့အတွက်ပြန်ပြပြ Florida ထက်လက်တော်အမတ် Marco Rubio တမန်တော်ယူဘကထွက်ခဲ့ရသလို Texas ပြည်နယ်ထက်လက်တော်အမတ် Ted Cruz နဲ့ပါတီဝင်ကိုယ်စားလှယ်ရဲ့ထောက်ခံမဲတွေလည်းပိုပြီးကွာဟလာပါတယ်ပြည်နယ်၅ခုမှာရှင်ပြန်ရမှာ Donald Trump အရင်းနှီးငယ်တဲ့ Ohio ပြည်နယ်မှာတော့ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကက်စစ်ကအနိုင်ရခဲ့တာပါဂျွန်ကက်စစ်အနေနဲ့ကတော့ပါတီဝင်ကိုယ်စားလှယ်တွေရနိုင်မဲ့မဲပေးဝဲမှာသူကိုယ်စားပြုရာပြည်နယ်မှာမဖြစ်မနေအနိုင်ရဖို့လိုပါတယ်Florida ပြည်နယ်မှာ Donald Trump 19ရာခိုင်နှုန်းနဲ့အနိုင်ရပေမဲ့မြောက် Carolina နဲ့ Illinois ပြည်နယ်တွေမှာတော့ပုကာတီကအနိုင်ရခဲ့တဲ့အတွက်ပြန်ဖက် Ted Cruz အနေနဲ့ Party Coalition ရဲ့ထောက်ခံမှုတချို့ကိုရရှိနိုင်မှာလည်းဖြစ်ပါတယ် Missouri ပြည်နယ်မှာတော့ Donald Trump နဲ့ Ted Cruz တို့မဲရေအတွက်မတင်းမြင်းဖြစ်နေတာကြောင့်အနိုင်ရှုံးမဆုံးဖြတ်နိုင်ပဲဖြစ်ခဲ့ရတာပါ Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကပြည်နယ်၄ခုမှာအနိုင်ရပါတယ် Florida Illinois မြောက် Carolina နဲ့ Ohio ပြည်နယ်တွေမှာအနိုင်ရတာကြောင့်ပြန်ဖက်ဖြစ်တဲ့ထက်လွတ်တော်မဲ့ Bernie Sanders support ပို့ပြီးအသာစီရသွားပါတယ်မစ်ဇိုရီပြည်နယ်မှာတော့မဲရေအတွက်မကွာရတဲ့အတွက်လည်းအနိုင်ရှုံးဆုံးဖြတ်ဖို့ခံနေပါတယ်မနေ့ကကျင်းပခဲ့တဲ့ပါတီရင်းအကျိုးရေးဝဲတွေသူ့အတွက်ဖြစ်ခဲ့တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးဟောင်း Clinton ကပြောဆိုလိုက်သလိုဗမော့ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders ရဲ့စီးရုံးလှရှာမှုတွေအားကောင်းတဲ့အပေါ်မှာလည်းချီးကျူးစကားပြောကြားသွားပါတယ်
အမေရိကန်သမ္မတလောင်းရွေးပွဲအတွက်ရှင်ပြန်ရမှာတရုတ်နိုင်ငံကိုမကြာခဏအဝေးဖန်မှုတွေရှိပေမဲ့လည်းဘသူပဲနိုင်နိုင်နိုင်ငံဆက်ဆံရေးဟာအပေါင်းလက္ခဏာဆောင်တဲ့လမ်းကြောင်းပေါ်မှာသာဆက်ရှိနေလိမ့်မယ်လို့ယုံကြည်တဲ့အကြောင်းတရုတ်ဝန်ကြီးချုပ်လီကာရှင်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတလောင်းဖြစ်ဖို့စီယုံရှင်ပြိုင်မှုတွေဟာတည်ဝင်လှုပ်ရှားမှုရှိသလိုအများအာယုံစိုက်ခံရတဲ့ကိစ္စတစ်ခုအဖြစ်နဲ့လည်းနှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာတရုတ်ဝန်ကြီးချုပ်ကပြောကြားခဲ့တာပါ။အမေရိကန်သမ္မတလောင်းရွေးပွဲမှာရှင်ပြိုင်နေသူတဦးချင်းအပေါ်တိတိကျကျသဘောထားအမြင်တွေပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။နောက်ဆုံးမှာသမရယာသူဘသူပဲရရလက်ရှိတရုတ်နိုင်ငံရဲ့ယက်တီချက်တွေအရအမေရိကန်ကလည်းယက်တီချက်အပြောင်းလဲရှိမှာမဟုတ်ဘူးလို့ယုံကြည်ကြောင်းလည်းပြောဆိုသွားပါတယ်။ကမ္ဘာပေါ်မှာစီးပွားရေးအင်အားအကြီးဆုံးတိုင်းပြည်ချင်းတစ်ခုကြားကွဲလွဲချက်တွေရှိနေတယ်လို့တချို့ကွဲလွဲချက်တွေဟာကြီးမားလို့နေဆိုတာမမြင်နိုင်ပေမဲ့ပြီးခဲ့တဲ့နှစ်ထဲမှာအပြန်အလှန်ကုန်သွယ်မှုပမာဏဟာဒေါ်လာ560ဘီလီယံအထိရှိခဲ့ပြီးတရုတ်နိုင်ငံဟာအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ခဲ့တယ်ဆိုတဲ့အချက်ကိုလစ်လျူရှုနေကြတယ်လို့လည်းတရုတ်ဝန်ကြီးချုပ်ကထောက်ပြခဲ့တာပါ။တဟာနာနိုင်ငံသားသဘောထားကွဲလွဲချက်တွေကိုပုံအကျိုးစီးပွားတွေကကျော်လွှားနိုင်တယ်ဆိုတာပြသရာရောက်တယ်လို့လည်းပြောဆိုပါတယ်။အမေရိကန်သမ္မတလောင်းရွေးပွဲတွေမှာ Republican Party ကရှေ့တန်းရောက်နေတဲ့အင်ချမ်းမြေလုပ်ငန်းရှင်ဂရေကျွဲတထေးကြီး Donald Trump ကတော့တရုတ်နိုင်ငံကိုအပြင်းထန်ဆုံးဝေဖန်သူတဦးပါ။ Democratic Party ဘက်ကထိတ်တန့်ရောက်နေတဲ့ Hillary Clinton ကလည်းတရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုမကြာခဏထောက်ပြလေးရှိတတ်ပါတယ်။
ပြည်ခဲ့တဲ့လတဲ့ကွယ်လွန်သွားတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယာနေရာမှာအစားထိုးခံရဖို့ပြည်အောင်စုအယူခံတရားရုံးတရားသူကြီးမက်ကာလန်ကိုသမ္မတဘရက်အိုဘားမားကရွေးချယ်လိုက်ကြောင်းသတင်းတွေထွက်ပေါ်လာပါတယ်။တရားဝင်ကြီးညာချက်ကိုတော့မကြာခင်နိုင်ပိုင်းအတွင်းမှာပဲအင်ဂျီရောမှာသမ္မတကကြီးညာမှာပါ။သမ္မတရဲ့အစောပိုင်းထုတ်ပြန်ထားတဲ့ကြီးညာချက်ထဲမှာတော့ အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးတရားရုံးမှာတာဝန်ယူဖို့အသင့်တော်ဆုံးပုဂ္ဂိုလ်တူဖြစ်သူ့အနေနဲ့ယုံကြည်သူတူကိုအမည်စရင်းတင်သွင်းမယ်လို့လည်းပြောဆိုခဲ့တာပါလွတ်လွတ်လပ်လပ်စင်စစ်တွေးခေါ်တတ်သူပြောစရာမရှိလောက်ကိုချင်းသိက္ခာပြောင်းမှတ်သူဥပဒေရေးရမှာတစ်ဖက်ကမ်းကျွမ်းကျင်သူစတဲ့အရေးကြီးတဲ့အခြေခံမှုသုံးချက်နဲ့ပြည်စုံသူကိုသူ့အနေနဲ့ရှာဖွေခဲ့တယ်လို့လည်းပြောပါတယ်တရားရုံးချုပ်တရားသူကြီးစကာလီယာကတော့တက်ဆက်ပြည်နယ်မှာအမဲလိုက်ရင်ပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့ကရုတ်တရက်ကွယ်လွန်သွားတဲ့အတွက်တရားသူကြီးကိုဦးပါတရားရုံးမှာနေရာလိမ့်လက်သွားတယ်လို့ဒီမိုကရက်တစ်ပါတီရဲ့သမ္မတအိုဘားမားနဲ့ရီပက်ဘလီကန်ကအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်ကြားတင်းမာမှုတွေလည်းကြုံခဲ့ရတာပါတရားသူကြီးစကာလီယာတည်ဆုံးပြီးနိုင်ပိုင်းအတွင်းမှာပဲနောက်ထပ်သမ္မတတူမတင်မြောက်ခင်အချိန်ထိအစားထိုးခန့်အပ်တာတွေမလုပ်ဖို့အထက်လွှတ်တော်ရီပက်ဘလီကန်ခေါင်းဆောင်မစ်မက်ကော်နဲကပြောဆိုခဲ့တယ်လို့သမ္မတကအမည်စရင်တင်သွင်းလာရင်လည်းမဲခွဲဆုံးဖြတ်တာတွေလုပ်မှာမဟုတ်ဘူးဆိုပြီးတော့လည်းသတိပေးခဲ့ပါတယ်
ဆီးရီးယားနိုင်ငံထက်ကရုရှားတပ်တွေဆက်လက်ရုတ်သိမ်းနေရမှာဒီကနေ့မှလည်းနောက်ထပ်လေယာဉ်တွေပြန်လည်ထွက်ခွာလာတဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဆီးရီးယားပြည်ရင်းစစ်မှာပါဝင်နေကြတဲ့ရန်ဖက်အုပ်စုတွေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာငြိမ်းချမ်းရေးအတွက်တဆင့်ခံဆွေးနွေးမှုတွေလုပ်နေချိန်မှာပဲရုရှားတပ်တွေပြန်ရုတ်နေတာပါ။တချိန်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ရှေ့သတင်းမှတ်ထဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမြို့တော်မှာတွေ့ဆုံပြီးဆီးရီးယားကရုရှားတပ်တွေရုတ်သိမ်းရေးစစ်ထန်သင့်ဆီးရီးယားမှာငြိမ်းချမ်းရေးရရှိရေးမှန်ဖြစ်အပ်ပေးဖို့ရှိနေပါတယ်။ 9 နှစ်ကြာဆီးရီးယားပြည်တွင်းစစ်ကိုနိုင်ငံရေးအရာအဖြစ်ရှာနိုင်မဲ့လုပ်ငန်းစဉ်ကိုရှေ့ဆက်ဆောင်ရွက်နိုင်ဖို့ရုရှားသမ္မတပူတင်နဲ့ရောနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့နဲ့ပါဆွေးနွေးမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။အခုအချိန်ဟာရထားတဲ့အခွင့်အလမ်းကောင်းတွေကိုလက်မလွတ်တင်တယ်လို့စစ်ပွဲတွေနဲ့တွေးထွက်တန်ယုံမှုတွေကိုအဆုံးသတ်နိုင်မဲ့နောက်ဆုံးခြေလှမ်းတွေကိုလမ်းနိုင်တဲ့အခိုက်အတန့်ကိုရောက်နေပြီလို့လည်းပြောဆိုခဲ့တာပါဆီးရီးယားမှာအပြစ်ခတ်ရဆေးရေးကြီးညာခဲ့တဲ့သတင်း၃ပါးလောက်အတွင်းမှာတော့တိုက်ခိုက်မှုတွေလည်းတဖြည်းဖြည်းညှော့နေလာပါတယ်ဒါပေမဲ့လည်းဆီးရီးယားသမ္မတဘာရှာအယ်အာဆတ်အာနာမဆက်ရှိနေသမျှငြိမ်းချမ်းရေးဟာရေရှည်ခံနိုင်မှာမဟုတ်ဘူးလို့လည်းဝန်ကြီးကယ်ရီကတတိပေးခဲ့တာပါဆီးရီးယားကပထမဆုံးပြန်ရုပ်သိမ်းခဲ့တဲ့တပ်တွေရုရှားကိုမနေ့တုန်းကပြန်ရောက်လာချိန်မှာတော့အကြီးအကျယ်ကြိုးဆိုခဲ့ကြပါတယ်ပြီးခဲ့တဲ့နှစ်စက်တင်ဘာလနောက်ပိုင်းမှာစတင်ခဲ့တဲ့ရုရှားနိုင်ငံရဲ့စစ်ဆင်ရေးတွေဟာရီမန်းချက်ပြင်းမြောက်သွားပြီဆိုပြီးရုရှားသမ္မတကတပ်တွေပြန်ရုပ်ဖို့တနင်္လာနေ့ကပဲရုတ်တရက်ကြေညာခဲ့တာဖြစ်ပါတယ်ရှင
် View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုနယ်ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရွေးကောက်ပွဲနိုင်ငံအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကရွေးချယ်ခဲ့တဲ့ဦးထင်ကျော်ကိုသမ္မတသစ်ဖြစ်လွှတ်တော်ကတင်မြှောက်လိုက်တဲ့အပေါ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကကြိုဆိုလိုက်တယ်လို့နိုင်ငံတကာအသံဝိုင်းကဝန်တာကုံယူကြောင်းပြောဆိုချက်တွေလည်းထပ်မံထွက်ပေါ်လာနေပါတယ်။လက်ရှိသမ္မတဦးသိန်းစင်ကကြိုဆိုကြောင်းပြောဆိုပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲထုတ်ပြန်လိုက်တဲ့ကာကွယ်ရေးဦးစီးချုပ်ယုံကြီးညာချက်ထဲမှာတော့သမ္မတသစ်ဦးထင်ကျော်ကိုရွေးချယ်တင်မြှောက်လိုက်တဲ့အတွက်ဝန်တာကုံယူကြောင်းနဲ့ဒီညင်ရေးစီလုံးညွှန်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်လက်တွဲဆောင်ရွက်လိုကြောင်းပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုကလည်းဆက်စုနှစ်တွေအတွင်းအယက်သားဆက်စစ်သမရတ္တတူထွက်ပေါ်လာတော့မှဖြစ်တဲ့အတွက်ဝန်တာကုံယူကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်ခြေလှမ်းတည်တရဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့အင်ဂျီရောအမျိုးသားလုံခြုံရေးလက်ထောက်ချန်ပေးဘန်ရူ့စ်ကလည်းတွစ်တက်လူမှုကွန်ရက်မှာပြောဆိုခဲ့တာပါကုလသမဂ္ဂတွင်ရေးမှူးချုပ်ဘန်ကီမွန်ကလည်းသမ္မတတစ်တူရွေးချယ်လိုက်တဲ့အပေါ်ကြိုဆိုလိုက်တယ်လို့မြန်မာနိုင်ငံပြည်ဝင်ပြောင်းလဲရေးမှာကြီးမားတဲ့အောင်မြင်မှုတစ်ရပ်ဖြစ်နေတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာချီးကျူးသွားပါတယ်။ရန်ကုန်မြို့မှာရှိတဲ့ပြင်သစ်တန်ယုံကလည်းချီးကျူးကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးမှာမှတ်တိုင်တစ်ခုဖြစ်နေတယ်ပြင်သစ်နိုင်ငံခြားရေးနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးရှောင်မတ်အာယော့ကကြေညာချက်မှာပြောဆိုသွားပါတယ်။မြန်မာနိုင်ငံလည်းအပါအဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတွေကအင်ဒိုနီးရှား၊မလေးရှား၊ကမ္ဘောဒီးယားတို့အပြင်မြန်မာနိုင်ငံရဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းချီးကျူးကုန်ယူကြောင်းပြောဆိုခဲ့ကြတာပါ။သမ္မတသစ်ရွေးချယ်ခဲ့တဲ့မနေ့တုန်းကတော့အိန္ဒိယ၊တရုတ်၊အိန္ဒိယနိုင်ငံတွေသာမကဂျပန်၊ဩစတြေးလျ၊ဗြိတိန်နိုင်ငံတွေကလည်းကြိုဆိုကြောင်းညင်ညာချက်တွေအသေးစိတ်ထုတ်ပြန်ခဲ့ကြပါတယ်။
ဘယ်ဂျီယမ်နိုင်ငံဘရဆဲလ်မြို့စင်ကြေပုံးတစ်ခုကတိုက်ခန်းတစ်ခုကိုအင်္ဂါနေ့ကဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်အကြမ်းဖက်သမားတွေအဖြစ်တန်ရာရှိသူနောက်နှစ်ဦးလွတ်နေဆဲဖြစ်တယ်လို့ဖက်ဒရယ်အစိုးရရှင်းနေတွေကပြောပါရယ်အင်္ဂါနေ့စီးနင်းဝင်ရောက်မှုအတွင်းသေဆုံးသွားတဲ့အကြမ်းဖက်သမားအဖြစ်တန်ရာရှိသူတဦးကတော့1980ခုနှစ်ဖွာအယ်ဂျီးရီးယားနိုင်ငံသားဖြစ်ပြီးသူဟာလှူရက်မှုတစ်ကြိမ်ထက်မကလုပ်ခဲ့ဖူးတဲ့မတန်ရှိသူဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရယ်ဘယ်ဂျီယမ်နဲ့ပြင်သစ်နိုင်ငံပူးတွဲလှုပ်ဆောင်တဲ့လှုပ်ရှားမှုအတွင်း Forest စ င်ချေဖုံရက်ွက်ကတိုက်ခန်းတစ်ခုကိုအင်္ဂါနေ့ကဝင်ရောက်ရှာဖွေရမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးဘယ်လ်ဂျီယမ်ရဲ့အရာရှိ၃ဦးနဲ့ပြင်သစ်ရဲ့အရာရှိ၁ဦးလည်းဒဏ်ရာရခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကတိုက်ခန်းကိုဝင်ရောက်စီးနှင်ရှာဖွေချိန်မှာ AK-47 မောင်းပြန် rifle တွေနဲ့လူနှစ်ယောက်ကပြစ်ခတ်တာကိုခံခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လောလောဆယ်လူနှစ်ယောက်ကိုဖမ်းမိထားပြီးတော့တယောက်ကကြေတော့ကျိုးရတဲ့အတွက်ဘရက်ဆဲလ်မြို့အနီးကစေယုံမှာတင်ထားရတယ်လို့လည်းရဲကဆိုပါတယ်။ဒီလိုနှစ်ယောက်နဲ့အင်္ဂါနေ့ကပြစ်ခတ်သူတွေကြားဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းနေတယ်လို့လည်းဆိုပါတယ်။တိုက်ခန်းတွင်ဆက်လက်ရှာဖွေတာမှာ AK-47 မောင်းပြန် rifle တနတ်တလက် IS စစ်သွေးကြွအလံတစ်ခုနဲ့ Jihad ဘာသာရေးစစ်ပွဲဆင်နွှဲဖို့တိုက်တွန်းရေးသားထားတဲ့အစွန်းရောက် Islamic ဝါဒဖြန့်စာအုပ်တအုပ်ကိုလည်းတွေ့ခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခန်းအပြင်ဘက်မှာတော့ AK-47 မောင်းပြန် rifle နဲ့လက်နဲ့အသေးကံပုံခွဲရမှာတုံးဖို့ဖြစ်နိုင်မုံရတဲ့အနက်ရောင်အင်ဂျင်တစ်ထည့်ကိုလည်းတွေ့ခဲ့ရတာပါ။တင်တဲ့နိုင်ငံပါရီမြို့တော်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးအခုနိုင်နေမှုတွေကိုရဲတပ်ဖွဲ့ကလှုံ့ဆော်နေတာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံနောက်မြောက်ဘက်မှာလူပြည့်လိုက်ပါလာတဲ့ဘတ်စကားတစင်းမှဘုံတလုံးပောက်ခွဲခဲ့တဲ့အတွက်လူ15ယောက်ထက်မနည်းသေဆုံးပြီးအနည်းဆုံး30လောက်ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။ထိခိုက်သေဆုံးသူအများစုဟာအစိုးရဝန်ထမ်းတွေဖြစ်တယ်လို့လည်းဘုံပောက်ခွဲမှုဖြစ်ပွားခဲ့တဲ့ပဲရှွာမြို့ကဒေသခံအာဏာပိုင်တွေကပြောပါတယ်။ရဲတပ်ဖွဲ့ရဲ့ကနဦးစုံစမ်းစစ်ဆေးမှုတွေအရဘတ်စကားပေါ်ကထိုင်ကုန်တလုံးအောင်မှာပောက်ခွဲပစ္စည်းတွေကိုဖွက်ထားပြီးချိန်ခက်ကြိယာတက်ဆင်ထားတာတွေ့ရတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ပောက်ခွဲမှုပြင်းထန်လွန်းတဲ့အတွက်ဘတ်စကားတစ်စင်းလုံးပျက်စီးသွားတာကိုလည်းရုံးမြင့်တန်ကြားမှာတွေ့ကြရပါတယ်။တက်ခဲမှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးမရှိသေးပေမဲ့အာဏာပိုင်တွေကတော့ပါကစ္စတန်တာလီဘန်ရဲ့လက်ချက်ဖြစ်နိုင်တယ်လို့တန်တရားရှိနေကြတာပါ။ပရှဝါမျိုးအနီးရှက်တာမျိုးကတရားရုံးဝင်းတစ်ခုမှာပြီးခဲ့တဲ့သတင်းပတ်တဲ့ဖြစ်ပွားခဲ့တဲ့အသေးခံဘုံခွဲတက်ခိုက်မှုကိုတော့သူတို့စီစဉ်ခဲ့တာဖြစ်တဲ့အကြောင်းပါကစ္စတန်တာလီဘန်အဖွဲ့ကကြေညာခဲ့တာပါ။အရင်တစ်ပတ်ဒီတက်ခိုက်မှုမှာတော့လူ18ယောက်သေဆုံးပြီး36ယောက်ထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်
။နိုင်ဂျီးရီးယားနိုင်ငံမီဒူဂူရီမြို့အပြင်ဖက်စင်ချေပုံရက်ွက်ကပလီတခုမှာအသေးကံပုံခွဲသူ2ဦးပုံခွဲတက်ခဲ့ခဲ့တာကြောင့်လူ22ယောက်ထက်မနည်းသေဆုံးပြီးတော့18ယောက်ဒဏ်ရာရသွားခဲ့ပါတယ်။ပုံခွဲတက်ခဲ့သူတွေဟာအမျိုးသားအုပ်ဝတ်စားတွေနဲ့အမျိုးသားတွေဖြစ်ဟန်ဆောင်ထားတဲ့အမျိုးသမီးတွေဖြစ်တယ်လို့မျက်မြင်တွေကဆိုပါတယ်။ဥမာရာရီဒေသပလီထဲကိုပုတ်ထုံးနေမနဲ့အစောပိုင်းမှာအမျိုးသမီးတစ်ယောက်ဝင်လာပြီးပုံခွဲတက်ခဲ့ချိန်မှာပလီထဲကထွက်ပြေးလာတဲ့လူတွေကိုကျန်တဲ့အမျိုးသမီးတစ်ယောက်ကပလီအပြင်ဖက်ကနေပုံခွဲတက်ခဲ့လာဖြစ်တယ်လို့ဆိုပါတယ်ရှင်။
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးကြတာပါ။ခုတော့သတင်းဆောင်ပါတို့ရဲ့အလက်ပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကအစိုးရဝန်ကြီးဌာနစီးကြေညာဖို့ရှိတဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။မနေ့ပြန်မတ်လ18ရက်နေ့မှာအစိုးရဝန်ကြီးဌာနစီးရင်ကိုတင်ညာဖို့ရှိပြီးတော့အရင်ကထက်ဝန်ကြီးဌာနတွေကိုရှော့ချသွားဖို့ရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောဆိုလိုက်ပါတယ်။လာမယ့်သတင်းပါတဲ့အတွင်းအစိုးရအဖွဲ့အစည်းစီးရင်တွေကိုလည်းထုတ်ပြန်သွားဖို့ရှိတယ်လို့လည်း NLD ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ပြည်စုံကိုတော့ကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနိုင်ငံတော်သမ္မတနဲ့ဒုသမ္မတတွေကိုမတ်လ23ရက်နေ့နဲ့14ရက်နေ့တွေမှာရွေးချယ်ခဲ့ပြီးနောက်အစိုးရအဖွဲ့နောက်ဒီအဖွဲ့မှာပါဝင်မဲ့သူစီးရင်ကိုကြေညာဖို့ရှိတယ်လို့ NLD ပါတီပြောခွင့်ရဒေါက်တာဇော်မြင့်မောင်ကအခုလိုပြောပါရစေ။
ကျွန်တော်တို့လက်ပြန်ကဒီဘောဝန်ကြီးဌာနကဘယ်နှခုရှိမယ်ဝန်ကြီးရေအတွက်ဥယျာဉ်ဘယ်လောက်ရှိမယ်ဆိုတာတော့လွှတ်တော်မှာတင်ဆွေးနွေးပါလိမ့်မယ်။ဟုတ်ကဲ့မင်းလည်းကြတော့ကြေညာပါပါ
နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြောက်ခံထားသူကနေတင်ပြလာတဲ့ပြည်ထောင်စုအစိုးရဝန်ကြီးဌာနအရေးအတွက်နဲ့ပြည်ထောင်စုဝန်ကြီးဦးရေကိုပြည်ထောင်စုလွှတ်တော်နာယကကမနေ့ဖက်မှာလွှတ်တော်ကိုတင်ပြအတည်ပြုမှာပါဒါအပြင်လာမယ့်သတင်းပတ်အတွင်းမှာအစိုးရအဖွဲ့ဝန်ကြီးစီးနေကိုကြေညာသွားဖို့ရှိနေပြီးတော့ဝန်ကြီးဌာနတချို့ကိုပေါင်းစည်းသွားမယ်လို့လည်းဒေါက်တာဇော်မြင့်မောင်ကပြောပါရစေ
24 25လောက်ပဲဖြစ်နိုင်ပါတယ်မနောက်တစ်ပတ်ဖြစ်မှာပေါ့ဗျာပေါင်းလို့ရတယ်ဆက်မှု1တို့ဆက်မှု2တို့ရှိနေတာဟုတ်ကဲ့အဲ့ဒါတွေပေါင်းလို့ရလာတွေပေါင်းမှာပေါ့ဗျာနော်ဥပမာလျှက်စင်းနဲ့ဆွမ်းရင်ပေါင်းလို့ရတယ်အရင်ကလည်းဒီလိုပဲရှိခဲ့တာဟုတ်အဲ့လိုပေါင်းလို့ရတဲ့ဝန်ကြီးဌာနတွေပေါင်းမှာပေါ့ရည်ရွယ်ချက်ကတော့ပါလဲဆိုတော့အစိုးရရဲ့အသုံးစရိတ်ကိုရှော့ချခြင်းနဲ့တင်းငယ်တဲ့အစိုးရ small government ပေါ့ဗျာအဲ့တော့ small government ဆိုတော့ government spending နဲ့ရှော့ချသွားမှာပေါ့အဓိကကတော့ကျွန်တော်တို့ဟို deficit budget ဖြစ်နေတဲ့ပေါ့ government spending ကိုရှော့ချခြင်းပါဒီရည်ရွယ်ချက်နဲ့ကိုရှော့တာပေါ့
အခုလိုဝန်ကြီးဌာနတွေကိုတက်နိုင်သမျှစူးစီးပြီးအရေးအတွက်ရှော့ချလိုက်တာဟာရေရှည်အလားလာကောင်းပေမဲ့တတိနဲ့ချင်းကက်ဆောင်ရွက်ဖို့လိုတယ်လို့နိုင်ငံရေးလေလာသုံးသက်သူဒေါက်တာခင်မောင်ညိုကပြောပါတယ
်။အဲဒီကတော့သူရှော့ချရတော့ကောင်းတယ်ပေါ့။ဒါပေမဲ့ဆိုရင်ချက်ချင်းလုပ်ရရင်နည်းနည်းလေးခက်မှဖြစ်တယ်။အဲဆိုရင်ဟို system upset ဖြစ်ဝင်တယ်လို့ဒီလိုကခက်တော့အဲ့ဒါကိုဖြည်းဖြည်းချင်းရှော့ချမှကောင်းတယ်။6လတန်းပြီးတစ်နှစ်တန်းပြီးတော့ရှော့ချမှကောင်းတယ်။ဟိုလုံနိုင်တဲ့လူကတော့ကောင်းတယ်ပေါ့။တချို့ပညာရှိအများစုကတော့သူတို့ပြညာလောက်ပဲသူတို့တတ်တယ်လေဒီဆက်ကိုပြန်ကြောင်းကျင်ရောကြောင်းကျင်နိုင်ငံကြီးကနိုင်ငံကြီးကနည်းနည်းလေးတကယ်တည်းအစီအစဉ်နားလည်တဲ့သူဖြစ်တော့ပုံကောင်းတော့နော်
လွန်ခဲ့တဲ့နှစ်ပေါင်း50ကျော်အတွင်းမြန်မာနိုင်ငံအုပ်ချုပ်ရေးရန်နေရာစနစ်မှာယိုယွင်းမှုတွေရှိခဲ့တာကြောင့်လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခြေအနေတွေပြန်လည်တက်မှတ်လာအောင်စနစ်တကျနဲ့လှုပ်ဆောင်သွားဖို့လိုတယ်လို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုထောက်ပြပါဗျာ။အ
ဲဒီဥစ္စာကဟိုကနော်လို့ပေါ့နော်ခန့်မဲ့ဝင်ကြီးတွေရဲ့ပြီးတော့မှနောက်ဒီလူတွေရဲ့အရေးချင်းတွေရဲ့ပြီးတော့မှနောက်အနေရီယာချမှတ်မဲ့မူဝါဒပေါ့နော်မူဝါဒကလည်းအရေးကြီးတယ်အမူအရာကဥမာကတော့သိချာစေတာအာဂရီလိုက်ချမှုပါ냐ပေါ့နော်အာဂရီလိုက်ချမှုဟိုသိချာတွေကိုကင်တွယ်တဲ့စီမှာလဲဟိုနည်းနည်းစနစ်ကြဖို့လဲလိုတယ်မလို့ဖို့လဲလိုတယ်ညင်သာဖို့လဲလိုတယ်အဲဒါမျိုးပေါ့နော်အများကြီးသူတို့ policy ကောင်းကောင်းနဲ့ချလိုက်အဲ့ဒီပုံမှာမူတည်ပြီးတော့မှဟိုပြောလို့ရမှာပါတကယ်အမေရိကတာဝန်ယူလိုက်လို့ကျွန်တော်ဒီမှာဟိုရုပ်ချီးပြောင်းလဲသွားတယ်ပါ냐ဒီလိုကတော့လည်းမဖြစ်နိုင်သေးပါဘူးဒါပေမဲ့ဒေချာတစ်ခုကတော့ဒီ50ကျော်အတွင်းဒီတိုင်းပြည်ကိုဒီအုပ်ချုပ်မဲလုံးခဲ့တဲ့ဒီဆရာနာရှင်တွေစစ်ဘုရားဟောင်းတွေကြီးအများစုကဒီတိုင်းပြည်အကျိုးဆိုတာတစ်ခုကိုကျိုးစီးပွားတွေကဒီမှာအရန်ပုံများခဲ့တယ်လေအဲ့ဒါနည်းလက်ဆိုင်တော့ဒီရွက်ချက်တွေဥပဒေချက်တွေကတော့လောကကွာခြားသွားမယ်ဆိုတော့ဒီအရေးခက်အခြေအနေအားလုံးထက်တော့ပါမားတော့ဒါတော့ဒီကြောက်ပြောနိုင်ပါတယ
်ပြည်သူ့လွတ်တော်မှာမတ်လ17ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးကနေဥတင်ကျော်ကိုဒုသမရအဖြစ်ရွေးချယ်ခဲ့ပြီးပြည်အောင်စုလွတ်တော်သမရရွေးချယ်စီစီအဖွဲ့ကနေသမရလောင်းအဖြစ်မတ်လ14ရက်နေ့ကမဲခွဲအတည်ပြုပေးခဲ့တာဖြစ်ပါတယ်အနည်း50ကျော်အတွင်းမြမသမိုင်းမှာပထမဆုံးအယက်သားသမရအဖြစ်မှတ်တမ်းတင်ရမယ်အသက်80အရွယ်ဥတင်ကျော်ဟာမကြာမီပေါ်ပေါက်လာမယ့်အစိုးရအဖွဲ့ကိုဦးဆောင်မှုပေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
မင်းရဲ့ပြည်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဝန်ကြီးဌာနစီရင်ညင်ညာဖို့ရှိတဲ့အကြောင်းကိုကိုအောင်အောင်စူးစီးတင်ပြခဲ့တာပါအခုတော့ရွှေထရီဂန်ဒေတာကမူရစ်ဆေးဝါးထုတ်လုပ်မှုတိုးမြင့်လာတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံပါဝင်တဲ့ရွှေထရီဂန်ဒေတာရဲ့မူရစ်ဆေးဝါးထုတ်လုပ်မှုကတိုးလာနေပြီးနောက်ထပ်တိုးလာဖို့လည်းအလားအလာတွေရှိနေတယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်ရွှေထရီဂန်ဒေတာမှာအစိုးရတွေဘက်ကလုံခြုံရေးကင်းလက်စောင့်ကြည့်မှုတွေတိုးမြင့်ပြီးထိထိရောက်လုပ်ဖို့လည်းကုလသမဂ္ဂကတိုက်တွန်းထားပါတယ်မဲခေါင်မြင့်ချောင်းတခြားလုံခြုံရေးနဲ့မူရစ်ကုန်ကူးမှုတိုက်ဖျက်ရေးအတွက်မြန်မာအစိုးရတဲ့အတွက်စိန်ခေါ်မှုတစ်ခုလည်းဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်Writers တင်းကိုအခြေခံပြီးတော့မသိငီထိုက်ကတင်ပြထားပါရရှင
်တရုတ်နိုင်ငံမှာမြစ်ဖြားခံပြီးအရှိတောင်အာရှနိုင်ငံတချို့ကိုဖျက်ဆီးစီးတဲ့မဲခေါင်မြစ်ကမိုင်ပေါင်း 2,900 ကျော်ရှည်လျားပါတယ်မူရင်ဆေးဝါးထုတ်လုပ်မှုတရားမဝင်ကုန်ကူးမှုတွေပြန့်နှံ့ဖြစ်ပွားနေတဲ့ရွှေထရီဂန်ဒေသကိုလည်းဖျက်ဆီးတဲ့မဲခေါင်မြစ်ချောင်းတွင်မှာတရားမဝင်ကုန်ကူးမှုတွေကိုထိန်းချုပ်နိုင်ဖို့အာဏာပိုင်တွေဘက်ကလုံခြုံရေးကင်းလက်မှုတွေတိုးမြှင့်ဖို့နဲ့တိတိယောက်ယောက်လှုပ်ဖို့ကုလသမဂ္ဂကတိုက်တွန်းနေတာဖြစ်ပါတယ်။မြန်မာလာအိုနဲ့ထိုင်းနိုင်ငံသုံးနိုင်ငံနေဆက်ရွှေထရီဂန်ဒေသမှာအဓိကဖြစ်ပွားနေတဲ့တရားမဝင်မူရစေဝါကုန်ကူးမှုတွေကိုအခြေခံပြီးရာဇဝတ်ဂိုင်းကြီးတွေလည်းပေါ်ပေါက်လာစေတယ်လို့တရုတ်အမျိုးသားမူရစေဝါတိုက်ဖျက်ရေးကော်မရှင်ရဲ့ဒုတိယအတွင်းရေးမှူးချုပ်ဘိုးချုပ်ကြီးဝမ်စင်ဂျွန်းကအခုလိုပြောပါတယ်
The main threat along the river within this region.
ဒီတိုင်းကမြေကြောင်းတစ်လျှောက်အဓိကချင်းချောင်းမှုအများစုဟာဥရင်မဲ့မွေးစေဝါကုန်သွယ်မှုလုပ်ငန်းတွေကိုအခြေခံပြီးဖြစ်ပွားနေတာပါ။တရားမဝင်မွေးကုန်သွယ်မှုလုပ်ငန်းတွေကြောင့်ပဲလူကုန်ကူးမှုတွေ၊ဝင်မဲခဝါချမှုတွေ၊တရားမဝင်တောင်းထရေးဆန်ကုန်သွယ်မှုတွေလိုအခြားရာဇဝတ်ဂိုင်းမျိုးစုံလည်းပေါ်ပေါက်လာတာဖြစ်ပါတယ
်။မြန်မာလာအိုနဲ့ထိုင်းသုံးနိုင်ငံနေဆက်ရွှေထရီဂန်ဒေသရဲ့မွေးကုန်ကူးမှုကဒေါ်လာတန်း 3,100 ကျော်မယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဆိုင်ရာအဖွဲ့ UNODC ကခန့်မှန်းထားပါတယ်။မဲခေါင်မြစ်တကျော်ကင်းလက်စောင့်ကြည့်ဖို့လာအိုနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေကိုတရုတ်ဘက်ကကင်းလက်ရေရင်တွေထောက်ပံ့ထားပေမဲ့ဓာတ်ဆီမရှိလို့ကင်းမလည်နိုင်တဲ့အခြေအနေမျိုးကလည်းရှိနေတာပါ။မဲခေါင်မြစ်ကြောင်းတစ်လျှောက်ကနိုင်ငံတွေမြစ်ကြောင်းတစ်လျှောက်ကင်းလက်စောင့်ကြည့်မှုကိုအရှိန်မြှင့်လှုံ့ဆော်ဖို့ကုလသမဂ္ဂကတိုက်တွန်းပါတယ်။ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဆိုင်ရာအဖွဲ့ UNODC ရဲ့အာရှပစိဖိတ်ရေးရာအကြီးအကဲဂျယ်ရမီဒေါကလက်ကတော့အခုလိုပြောပါတယ
် So I think it's fair to say they've had some impact have they had a lot clearly not a lot
ကင်းလက်စောင့်ကြည့်မှုကတိတ်မရှိပါဘူးဒါကြောင့်မလို့အကျဉ်းကြီးများများနဲ့ထိထိရရောက်ကင်းလက်စောင့်ကြည့်နိုင်ဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်အကျိုးသက်ရောက်မှုတချို့ရှိတယ်လို့ပြောလို့တော့ရပါတယ်အများကြီးရှိသလားဆိုရင်တော့မရှိဘူးလို့ပဲရှင်းရှင်းပြောရမှာပဲမွေးစေဝါထုတ်လုပ်မှုကမြန်မာနေစေနောက်ထပ်လည်းအလားအလာတွေရှိနေပါတယ်မွေးစေဝါထုတ်လုပ်မှုကလည်းတိုးတက်လာနေတယ်လို့ကျွန်တော်တို့ပြောဆိုထားတာပ
ါတရားမဝင်မွေးကုန်ကူးမှုတိုက်ဖျက်ရေးမှာအသာစီးရရှိလိုတဲ့ဆန္ဒရှိတယ်ဆိုရင်တော့မဲခေါင်မြေချောင်းတစ်လျှောက်ကနိုင်ငံတွေအနေနဲ့ထောက်လန်းရေးအချက်အလက်တွေကိုအချင်းချင်းဖလှယ်ကြဖို့လည်းလိုအပ်တယ်လို့ UNODC ရဲ့အာရှပစိဖိတ်ရေးရာအကြီးအကဲကတိုက်တွန်းပါတယ်ရွှေထရီဂန်ဒေတာမြန်မာဘက်ချမ်းကထုတ်လုပ်တဲ့မူရစေဝါအများစုကတရုတ်ဘက်ကိုအဓိကသွားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်အတွင်း တရုတ်နိုင်ငံတွင်သိမ်းဆည်းရမိတဲ့မက်သဖက်တမင်မူရဲ့ဆေးဝါး 36.5 တန်မှာအများစုကမြန်မာနိုင်ငံကဖြစ်တယ်လို့ UNODC ကပြောပါတယ်။အရှေ့နဲ့ရှေ့တောင်အာရှဒေသတွင်ထိုင်းခေါ်ရာဘမြန်မာလိုစိတ်ကြွယူသူဆေးဝါးလို့ခေါ်တဲ့မက်သဖက်တမင်ဆေးပြားထုတ်လုပ်မှုက2013ခုနှစ်ကတန်း250ကိုကျော်ခဲ့ပါတယ်။ဒီပမာဏက2008ခုနှစ်ကစလို့9နှစ်တာကာလအတွင်းရှစ်ဆမြင့်တက်လာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့နှစ်ကရာဘနဲ့ ICE မူရဲဆေးဝါးတွေဖမ်းဆီးရမိမှုစံချိန်ချိုးမြင့်တက်ခဲ့တာကြောင့်လူဦးရေတန်း90ကျော်ရှိတဲ့မြန်မာပြည်သူတွေကြားမူရဲဆေးဝါးသုံးစွဲမှုအပေါ်ကြွန့်ကျင်သူတွေကသတိပေးထားပါတယ်။မူရဲဆေးဝါးထုတ်လုပ်မှုသုံးစွဲမှုတွေကအသစ်တက်လာမဲ့သမရဦးထင်ကျော်အစိုးရအတွက်လည်းစိန်ခေါ်မှုတစ်ခုအဖြစ်ရင်ဆိုင်လာရမယ်လို့ကြွန့်ကျင်သူတွေကပြောဆိုကြပါတယ်ရှင်။
မြန်မာနိုင်ငံပါဝင်တဲ့ရွှေထရီဂန်ဒေတာကမူရစေဝါထုတ်လုပ်မှုတိုးမြင့်လာတဲ့အကြောင်းကိုမတ်တယ်ရင်ထိုက်ကတင်ပြခဲ့တာပါရှင်။အခုတခါဒီလူတက်မှုနဲ့ဖန်ဆီးခံထားတဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်အကြောင်းကိုတင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံကရဲအယားရှိတူကိုတပ်ဖြတ်မှုနဲ့ထိုင်းမြန်မာနယ်စပ်မဲလဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ဒုက္ခသည်၄ဦးကိုထိုင်းအာဏာပိုင်တွေကလူတက်မှုနဲ့အင်္ဂါနေ့ညကဖန်ဆီးခဲ့ပါတယ်။အကြောင်းစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မေလာဒုက္ခသည်စခန်းမှာနေထိုင်နေတဲ့ဒုက္ခသည်၄ဦးဟာမြန်မာပြည်နယ်စပ်ဘက်ကစိတ်တွေကိုထိုင်းနိုင်ငံဘက်ကိုတဲဆောင်လာရင်ထိုင်းနိုင်ငံဘက်ချမ်းမှာစစ်သေးမင်းမြတ်နဲ့ရဲရာရှိတဦးနဲ့အချင်းများရာကနေလူသတ်မှုဖြစ်ပွားခဲ့တာပါသူတို့တွေဟာလူသတ်မှုကျူးလွန်ကြောင်းတပ်သေးတွေနဲ့တွေ့ရှိခဲ့ရတာဖြစ်လို့လူသတ်မှုနဲ့ဖမ်းဆီးသွားတာကိုအတည်ပြုနိုင်ကြောင်းကရင်ဒုက္ခသည်ကော်မတီရဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါတယ်
ဒီအရဆိုလို့ကြည့်ရင်ကျွန်တော်တို့က၄ယောက်ဖန်ခံထိတယ်လို့ကြားတယ်နော်အဲမဲလာဒုက္ခစေလို့တော့ကျွန်တော်တို့ confirm လို့တော့ရတယ်ဒါကြောင့်သက်စီထောက်ထားနေတဲ့ဟိုတဖမ်းမိတဲ့အတွက်ကြောင့်သူလည်းညင်းလို့ဟိုအခွင့်အရေးမရှိဘူးလို့တော့သိရတယ်နော
်ဗုဒ္ဓဘုရားမှာတော့တပ်ဖြတ်မှုကျူးလွန်တဲ့နေရာကိုဒုက္ခစေ၄ဦးကိုခေါ်ဆောင်လာခဲ့ပြီးပြစ်မှုကျွလွန်ခဲ့တဲ့တရုတ်ပြတဲ့ပုံစံကိုလှုပ်ဆောင်ခိုင်းခဲ့တယ်လို့ထိုင်းတရားစီရင်ရေးနဲ့အရေးယူဆောင်ရွက်ခဲ့တယ်လို့လည်းဆက်ပြောပြပါတယ်
။သူတို့ထိုင်းရဲ့ဟိုဒါ legal system အရာပဲသွားတယ်။အဲ့တော့ကျွန်တော်တို့နေနေဘာမှဟိုဒါပတ်သက်မှုမရှိတော့ဘူးပေါ့နော်။ထိုင်းရဲ့ထိုင်းရဲ့ code လို့ပဲသူတို့သွားတယ်။ညာဆိုသူတို့ဒီနေ့ re-enact ကြံလုပ်တယ်လေ။ထိုင်းရဲ့ဟိုဒါ procedure တန်းပေါ်နေနော်။ကျွန်တော်တို့ဘယ်နေရာမှာစတယ်လဲပါတယ်ညာလဲပေါ့ re-enact ကြံလုပ်တယ်လို့တော့ကြားတယ်။
ဒုက္ခသည်စခန်းတွေလို့ရှိရင်ကီလိုမီတာ၄ကီလို၅ကီလိုဝေးမယ်လို့ခန့်မှန်းလို့ရတယ
်ကျူးလွန်သူတွေဟာအသက်၁၈နှစ်အရွယ်ကနေအသက်၂၀ကျော်အရွယ်လူရည်တွေဖြစ်ကြပြီးစခန်းပြင်ပကိုထွက်ပြီးအလုပ်လုပ်ကင်နေကြသူများဖြစ်ကြပါတယ်၂၀၁၃ခုနှစ်ကနေစတင်ပြီးဒုက္ခသည်တွေရဲ့စားနပ်ရိက္ခာတွေရော့ကျလာတဲ့အတွက်ဒုက္ခသည်အတော်များများဟာအနီးနားကိုထွက်ပြီးအလုရှာဖွေလာကြပါတယ်ဒါပေမဲ့လုံခြုံရေးကိုတင်းကျပ်စွာခြားထားတဲ့အတွက်အပြင်မှာအလုထွက်လုပ်ဖို့ကတော့တိတ်ပြီးတော့မလွယ်ကူလာပါဘူးဒုက္ခသည်တွေဟာများသောအားဖြင့်စခန်းတွင်းမှာတရိတ်ဆန်နေမွေးမြူတာစိုက်ပျိုးရေးတွေကိုလှုပ်ဆောင်ပြီးစားဝတ်နေရေးကိုဖြည့်ရှင်းတာတွေကိုလှုပ်ဆောင်တာတွေရှိသလိုအနီးနားတစ်ဝိုက်ကထိုင်းနိုင်ငံသားတွေရဲ့စိုက်ခင်းနေမှာနေစားလုပ်ပြီးစားဝတ်နေရေးကိုဖြည့်ရှင်းတာတွေကိုလည်းလှုပ်ဆောင်လေးရှိပါတယ်ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်၃သိန်းခွဲခန့်ခိုးလုံနေထိုင်နေကြပါတယ်ဒီထဲမှာကရင်ဒုက္ခသည်စခန်း၇ခုရှိပြီးမဲလာဒုက္ခသည်စခန်းကတော့ထိုင်းမြန်မာနယ်စပ်မှာအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးဒုက္ခသည်၄000ကျော်ခိုးလုံနေထိုင်နေပါတယ်ရှင်
မေလာဒုက္ခသည်စခန်းမှာနေထိုင်တဲ့ဒုက္ခသည်၄ဦးလူသက်မှုနဲ့ဖမ်းဆီးခံရတဲ့အကြောင်းကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့တပတ်အတွင်အားကစားသတင်းကိုနှားဆင်ရပါမယ်။ကိုရင်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်။ England Premier League အမပေးဘောလုံးပွဲတွေမှာတော့တန်းစင်းစုံတွေကိုရောက်နေတဲ့ Newcastle United အသင်းဟာ Steve McClaren ကိုနီးပြကနေထုတ်လိုက်ပြီးတော့သူ့နေရာမှာ Real နီးပြဟောင်း Rafael Benitez ကိုခန့်လိုက်ပါတယ်။ Benitez ကတော့သူဟာအရင်ကလည်းအသင်းတစ်သင်းကိုတန်းမစင်းရအောင်လုပ်ပေးခဲ့တဲ့အတွေ့အကြုံရှိပြီးReal အသင်းကိုဖလားတွေရအောင်လုပ်ရတာနဲ့အခုလိုခြေစွမ်းမပြနိုင်တဲ့အသင်းတသင်းကိုတမစင်းရအောင်လုပ်ရတာဟာအတူတူပဲလို့ပထမဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကပြောလိုက်ပါတယ
် It's more or less the same so obviously
အနေနဲ့အများတော့အတူတူပါပဲအချို့ကတော့မတူဘူးလို့ပြောကြလိမ့်မယ်ပွဲတစ်ပွဲကိုဘယ်လိုချင်းကပ်ဖို့လူမလဲဆိုတဲ့နေရာမှာတော့အတူတူပဲ တည်တည်ငြိမ်ငြိမ်ဖြစ်ရမယ်လိလာကဲခါရမယ်လူတိုင်းအစွမ်းကုန်ကစားလာအောင်လုပ်ရမယ်ဒါကြောင့်ချင်းကတ်တဲ့အပိုင်းကအတူတူဖြစ်ပြီးကျွန်တော်တို့မှာကစားသမားကောင်းတွေရှိရဲဆိုတာကျွန်တော်သိပါတယ်အဲ့ဒီကစားသမားကောင်းတွေကိုယုံကြည်မှုရှိအောင်လုပ်ပေးပြီးအဲ့ဒီကနေညာနှုံးပြေးရဖို့မျှော်လင့်တယ်ပရိသတ်တွေကကျွန်တော်တို့နောက်မှာအားပေးနေတော့ကျွန်တော်တို့အနေနဲ့ပွဲတိုင်းမှာအစွမ်းကုန်ကစားဖို့လိုပါတယ
်ပရီးမီးယားလိဂ်ကလီဗာပူးနဲ့ချယ်လ်စီအသင်းတွေကိုဥရောပပွဲတွေအထိဆူပလာတွေရအောင်လုပ်ပေးခဲ့တဲ့ဘနီတက်စ်အနေနဲ့ညူကာဆောအသင်းကိုပရီးမီးယားလိဂ်ကနေတမ်းမစင်းရအောင်လုပ်ပေးနိုင်မလားဆိုတာကတော့လာမယ့်အမတ်ပေးပွဲကိုပွဲကအဆုံးဖြတ်ပေးမှာဖြစ်ပါတယ်ဗျာပရီးမီးယားလိဂ်ဘောလုံးပွဲတွေဘက်ကနေပြင်သစ်ဘက်ကိုကြည့်မယ်ဆိုရင်တော့ရီယယ်မက်ဒရစ်အသင်းမှာကစားနေတဲ့ပြင်သစ်တိုက်စမှုကာရင်ဘင်ဇီးမားအနေနဲ့လာမယ့်ယူရို2016ဥရောပဖလားဘောလုံးပွဲတွေမှာပြန်ကစားနိုင်မှာဖြစ်ပါတယ်ပြင်သစ်အသင်းကအသင်းပေါ်ဘယ်ဘွေးနာကိုလိန်ဆက်ဆန်တဲ့ဗီဒီယိုနဲ့ချင်းချောက်အကြက်ကင်ခဲ့တယ်လို့တန်ကြားရှိတာကြောင့်ဘင်ဇီးမားကိုနှုံးမကတဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့ပြင်သစ်အသင်းကနေပယ်ထားတာပါပြင်သစ်ယူကန်တရားရုံးကသူ့ကိုဥပဒေကြောင်းအရကန့်သတ်ထားတာတချို့ကိုပြန်ရုပ်သိမ်းလိုက်တဲ့အတွက်လာမယ့်ဇွန်လကျရင်ပြင်သစ်မှာကျင်းပမယ့်ယူရို2016ဘောလုံးပွဲမှာလက်ရွေးစင်အသင်းနဲ့အတူပြန်ကစားခွင့်ရမှာဖြစ်ပါတယ်ဘင်ဇီးမားကလည်းသူ့အနေနဲ့ဘာမှအမားမလုပ်ဘူးလို့ညင်းဆိုထားပါတယ်အခုလိုဆုံးဖြတ်တာဟာဘန်ဇီမားမှာအပြစ်မရှိဘူးဆိုတာကိုပြသတဲ့ပထမအခြေခံဖြစ်တယ်လို့လည်းသူ့ရဲ့ရှင်းနေဖြစ်တဲ့ဇိုဗန်ကိုမီယေကလည်းပြောလိုက်ပါတယ်ခင်ဗျာဘရာဇီးနိုင်ငံကကမ္ဘာကျော်ဂန်ဝင်ဘောလုံးသမားကြီးပီလီဟာကမ္ဘာဖလားရွှေတိရစ္ဆာန်တွေအပါဝဲအမတ်တရပစ္စည်းတွေကိုလေလံတင်ရောင်းချဖို့ပြင်ဆင်နေပါတယ်လေလံတင်မဲ့အထဲမှာဘရာဇီးအသင်းနဲ့အတူရခဲ့တဲ့ကမ္ဘာဖလားရွှေတိရစ္ဆာန်3ခုနဲ့အတူဂျူရီမေးစုဖလားကြီးအပါဝဲအမတ်တရပစ္စည်း2000ကျော်ပါဝင်ပြီးတော့အဲ့ဒီကနေဒေါ်လာတသန်းလောက်ရနိုင်ခြင်းရှိတယ်လို့လေလံဆွဲတဲ့သူတွေကကြာသပတေးနေ့ကပြောပါတယ်လေလံနေရောင်းချမဲ့ပစ္စည်းတွေနဲ့ပတ်သက်ပြီးပီလီပြောတာကတော့
Y é uma relíquia que vai ficar pro resto da vida sem dúvida nenhuma é uma coisa imortal e eu fico feliz de poder ser
ဒီပစ္စည်းတွေအမွေအနှစ်တွေကအမြဲတမ်းသိမ်းထားလို့ရပါတယ်ဒါတွေကိုအမှတ်တရတင်ထားနိုင်တဲ့အတွက်ရောဒီလိုအောင်မြင်မှုတွေရယူနိုင်ခဲ့တဲ့အတွက်ရောကျွန်တော်အယံဝမ်းသာပါတယ်အခုလိုကြမ်းကြမ်းမာမာနဲ့ကျွန်တော်ရဲ့အားကစားသမားဘဝအကြောင်းကိုပြောပြခွင့်ရနိုင်တဲ့အတွက်လေဖခင်သခင်ကိုကျေးဇူးတင်ပါတယ
်လေလံတင်ရောင်းချမဲ့အထက်မှာထိတ်ဆုံးမှရှိတာကတော့ Jules Rimet ကမ္ဘာဖလားစုကြီးပါ1980ကမ္ဘာဖလားမှာပီလီကဘရာဇီးအသင်းကိုကမ္ဘာဖလား3ကြိမ်ရအောင်ဦးဆောင်ပေးခဲ့တဲ့အတွက် FIFA ကနေအဲ့ဒီကမ္ဘာဖလားစုကြီးကိုပီလီအတွက်တီးတန့်လုပ်ပေးခဲ့တာဖြစ်ပါတယ်အဲ့ဒီကမ္ဘာဖလားစုကိုရောင်းမဲ့ဆိုရင်ဒေါ်လာ4သိန်းကနေ6သိန်းကျားရနိုင်ပြီးတော့ဒီထက်လည်းပိုရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဂျူရီမေးဖလားကိုသူရတာနဲ့ပတ်သက်ပြီးပီလီပြောတာကတော
့ Olha, é uma alegria muito grande para mim poder falar sobre o troféu Júlio Rimé. O primeiro
Jules Rimé စုဖလားကြောင့်ပြောရတာကျွန်တော်တို့ရန်ကိုကျေနပ်အားရစရာကောင်းပါတယ်။ဘာလို့လဲဆိုတော့ကမ္ဘာဖလားကိုကျွန်တော်၃ကြိမ်ရဘူးတာကြောင့်ဒီစုကိုကျွန်တော်တယောက်တည်းအမြဲတမ်းအပိုင်ရလိုက်တာပ
ါကမ္ဘာဖလားရွှေတိရစ္ဆာန်၃ခုကလည်းဒေါ်လာ၂သိန်းလောက်ရနိုင်ပြီးတော့သူ့ရဲ့ဂိုးတစ်ထောင်မြောက်ကိုတွင်းခဲ့တဲ့ဘောလုံးကတော့ဒေါ်လာ40ကနေ6000လောက်ရနိုင်တယ်လို့ခန့်မှန်းနေကြပါတယ်ပီလီဟာကစားသမားတက်တန်းတစ်လျှောက်မှာ1283ခုတွင်းခဲ့ပြီးတော့ဘရာဇီးအသင်းနဲ့တူ1958 62နဲ့80ခုနှစ်တည်းမှာကမ္ဘာဖလား၃ကြိမ်မှဆွဲခဲ့တာပါလီလန်တင်ရောင်းချမဲ့ပစ္စည်းတွေကိုလန်ဒန်မြို့မှာဇွန်လ၁ရက်နေ့ကနေစပြီးတော့လူထုကိုစတင်ပြသသွားမှာဖြစ်ပြီးတော့လီလန်ပွဲကိုတော့ဇွန်လ9ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာပြုလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းကိုနားဆင်ခဲ့ရတာပါရှင်ကျမတို့ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်အင်္ဂလိပ်စာနဲ့မတ်ကျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ပါတယ်။ VOA ကို Internet ကတနက်ကနေပြီးဝေဖန်အကြံပေးစာတွေပို့ဖို့လိုတယ်။သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈:၀၀ကနေ၉:၀၀အထိတစ်ချိန်၊နေ့လယ်၁၂:၀၀ကနေနေ့ခင်း၁:၀၀အထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ည9နာရီကနေ10နာရီအထိထုတ်လွှင့်တဲ့အစီအစဉ်တွေကို line to meter 24 25 30 50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါရယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြမမီဒီယာမြင်ကွင်းနဲ့ဦးကျော်စန်သာရဲ့မြမအရေးသုံးသပ်ချက်တွေပြင
်ခက်ခဲရအများကြီးပဲကျွန်တော်တို့ဘာလို့မှမလုပ်တတ်တော့ share အကူတွေဆော့ရအောင်ကြည့်ပြီးတော့ပါနော်။အဲ့ဒါ live shot အင်းနဲ့ကနေပြီးတော
့မြန်မာတခွင်အစီအစဉ်မှာပြည်စုံကိုနားဆင်ရပါမယ်။အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့သမရရွေးချယ်ပွဲနဲ့ပြည်သူတို့ရဲ့ရင်ခုန်တန်းကူးဆက်မြန်အုံနောက်အမေးရောင်ယောဂကြောင့်ကလေးငယ်တွေတည်ဆုံမှုစစ်တွေမျိုးအခြေဆိုင် RIA သတင်းဌာနရဲ့ editor နေအိမ်မှာပောက်ကွဲမှုဖြစ်ခဲ့တဲ့အကြောင်းစာတာတွေကိုနားဆင်ရမှာပါ။မအိမ်ခိုင်ဦးကရေးသားတင်ပြထားတာကိုဦးဆန်မိုးဝေကအခုညင်တင်ဆက်ထားပါရရှင်။
ဒီဘက်မှာလူတိုင်းနှီးပါစိတ်ဝင်စားမှုအဖြစ်ဆုံးအကြောင်းအရာကတော့ဒုတိယသမ္မတလောင်းနေနဲ့သမ္မတရွေးချယ်တင်မြှောက်ပွဲပဲဖြစ်ပါတယ်။သမ္မတရွေးပွဲသတင်းဟာပြည်ရင်းတုတ်သတင်းမီဒီယာဂျာနယ်တွေပေါ်မှာဒါမှကပြည်ပအွန်လိုင်းစာဆောင်တွေရုပ်သံနဲ့ရေဒီယိုအစီအစဉ်တွေမှာနားဆင်ကြည့်ရှုခဲ့ရသလိုကမ္ဘာကျော်သတင်းစာကြီးတွေပေါ်မှာနေ့စဉ်ရက်ဆက်ဖတ်ရှုနေကြရပြီးမြန်မာနိုင်ငံသားတွေရဲ့လူမှုကွန်ရက်တွေပေါ်မှာဒီအကြောင်းအရာကိုပဲဆွေးနွေးဖလှယ်နေတာကိုတွေ့ကြရပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့သမ္မတအဖြစ်ရွေးခံမှုအတွက်အခြေခံဥပဒေကိုပြင်ဆင်မှုယာယီဆိုင်းငံ့မှုနှီးမျိုးစုံနဲ့စ조사ခဲ့ပြီးနောက်ဆုံးအချိန်ထိသမ္မတလောင်းနေရဲ့အမိစင်းကိုတိုးတိုးတိတ်တိတ်ဖုံးထားတဲ့အတွက်လူတွေသိချင်စိတ်ကပိုးပြီးတော့များခဲ့ပါတယ်။နောက်ဆုံးအချိန်ရောက်မှ NLD ကတင်တဲ့သမ္မတလောင်းနှစ်ဦးဟာဒေါအောင်ဆန်းစုကြည်ရဲ့ငယ်ပေါင်းမိတ်ဆွေယုံကြည်စစ်ချရသူဦးထင်ကျော်နဲ့ချင်းတိုင်းသား Henry Bantiu တို့ဖြစ်တဲ့အကြောင်းကြေညာလိုက်ပါတယ်။ဦးထင်ကျော်ကတော့ကြိုတင်တစ်ပြေးနေသူဖြစ်ပေမဲ့ဒုတိယတယောက်ကမမျှော်လင့်မဲ့ချင်းမျိုးသားတယောက်ဖြစ်နေတဲ့အတွက်လူမှုကွန်ရက်တွေပေါ်မှာဝေဖန်ပြောဆိုမှတ်ချက်ပေးတဲ့နေထောက်ခံတဲ့နေပါစူညံခဲ့ပါတယ်။ဒါ့အပြင်တက်မတော်သားလွှတ်တော်ကိုစလေဒီဘက်ကတင်ခဲ့တဲ့ဒုတိယတောင်တာလောင်းကလည်းဘယ်သူမှထင်မထားတဲ့လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်သဘောထားတင်းမာသူဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေဖြစ်နေပါတယ်။ဦးမြင့်ဆွေရဲ့သမက်ဟာနိုင်ငံသားခံယူထားတယ်ဆိုတာနဲ့ချင်းမျိုးသား Henry Bantiu ကလည်းနိုင်ငံရခြားမှာတွားရောက်နေထိုင်ခဲ့ဘူးသူဖြစ်တဲ့ဆိုတဲ့ဝေဖန်သံနေထွက်ပေါ်ခဲ့တာပါ။ဒါပေမဲ့ CCA ဖွဲ့က၃ရောင်စလုံးကိုရှင်းလင်းနေဆိုပြီးတော့ကြေညာခဲ့ပြီးမဲပေးရွေးချယ်ခဲ့ရမှာတော့ဦးထင်ကျော်ကမဲ360နဲ့အနိုင်ရခဲ့ပြီးတမရအဖြစ်ရွေးချယ်ခံခဲ့ရပါတယ်။နှစ်ပေါင်း90ကျော်အတွင်းအရက်သားတမရစစ်စစ်တဦးကိုကိုယ်တိုင်ရွေးချယ်ခွင့်ရတဲ့အတွက်စိတ်ခံစားချက်နဲ့မျှော်လင့်ထားချက်တွေကိုအိမ်မဲမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်အမတ်ဒေါ်တန်နာကအခုလိုသူ့အမြင်ကိုပြောပြပါတယ်။
အဲ့ဒီကြိုးဝင်တာလေကိုရွေးချယ်ကန်ဒီဒါကပြည်သူတွေကိုလည်းကျေးဇူးတင်တယ်သူတို့ရွေးပေးလိုက်လို့ကိုဒီနေရာရောက်လာတယ်ဒီနေရာရောက်လာပြီးကိုရက်သားသမားတယောက်ကိုအဲကိုရွေးချယ်တယ်ခဲ့ပါတယ်။အဖြစ်ကုန်းကုန်းတွေဝန်ထမ်းဝန်တာညော်လေးလာကတော့ဟိုအရှင်တို့ကတော်တော်များများသမားတယောက်အနေနဲ့ပြီးတန့်လုပ်ဖွင့်နေဖို့ရှိရှိနေဒါပေမဲ့ဖြစ်တော်ရင်နဲ့ပူပေါင်းမှုရောက်ဆောင်မှုလေအားနည်းတာကိုတွေ့ရတယ်။ဆိုတော့အခုနောက်ရက်သားသမားမှာတော့ဖြစ်တော်နဲ့ပူပေါင်းနေဒီလူတွေရဲ့အတန်ဒီလူတွေအမှုရှေ့ရှုမဲ့တနာတယောက်ဖြစ်နိုင်တယ်ယုံလို့ယုံကြည်တယ်။ဒါကိုမျော်လင့်ဆုံးအရာလဲဖြစ်တယ်။နောက်ဟိုအရသာတမနာဖြစ်တဲ့အတွက်ကြောင့်ပြည်သူလူထုနဲ့ပုံပြီးမျိုးရနိုင်တယ်လို့လည်းထင်တယ
်။လက်တလောကာလမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းဆက်လက်တောင်းနေအောင်မှာဖြစ်ကြောင်းနဲ့တမရဟာအုတ်ချုပ်ရေးတာဝန်ပိုင်းလှုပ်ဆောင်မှုအစီအစဉ်နေရှိပြီးဥပဒေရေးရာကိစ္စတွေကိုတော့လွှတ်တော်ရဲ့တာဝန်ဖြစ်တယ်လို့ဒေါ်တန်နာကဆက်ပြီးတော့ပြောပါတယ်။
ကောင်းရှိတဲ့ဘုံချင်းဥရင်မှာပါတဲ့တံတားတယောက်တည်းအဲဒီနိုင်ငံတော်အကြီးအကဲတယောက်ကလောက်ကဘုံနေရှိမယ်အဲ့ထဲမှာပေါင်းဝင်တဲ့အရာတွေအားလုံးတော့ပြည်မယ်ဆိုရင်ကုလသမဂ္ဂဆိုရင်မကြအောင်ဉာဏ်ကြီးဌာနတွေဝင်ကြီးချုပ်တွေဝင်ကြီးတွေမကြအောင်ဒီလုပ်နိုင်လို့ရှိတယ်ဒါကြတော့ဒါခုအချိန်မှာကောင်းရှိတဲ့ဘုံချင်းကဥရင်တိုင်းမှာတော့အောင်ပါပဲကိုယ့်ကိုယ်ကိုပြန်ဖြည့်ဆည်းခြင်းဖြည့်ဆည်းထုတ်ပေးခြင်းဖြည့်ဆည်းဒီစနာဘလူဝေ ရှိရင်ညာရှင်ပဲဒီလိုချင်အောင်ဥပဒေတိုင်းမတော်အောင်မဖြစ်တဲ့အတွက်ကြောင့်အကြမ်းဖြစ်လို့ရှိရင်ဒီတဲ့ဒီကြီးတွေကတောင်းရင်ဒီရွေးချယ်ပါရှိတယ်။ဒါပေမဲ့တချို့အကိုရေးလို့ဒီတဲ့ရေးလို့ဆက်လက်ချုံရေးလို့မျိုးစုံတမောပိုင်းကနေရှင်းရမှာရှိတယ်။အာတိပုံစံတိုင်းမတော်ပါပဲ။ရှေ့ဆက်ပြီးဥပဒေပြုတင်တာဥပဒေတွေကြောင်းရတာကလည်းလွတ်တော်ရဲ့အလုပ်ပဲ
။နောက်တစ်ခါလူခွန်ရေးတက်ကြွလှုပ်ရှားသူဒေါ်ဝဝေနုကလည်းသမရနဲ့အရတအစိုးရပေါ်သူမရဲ့မျှော်လင့်ထားချက်တွေသူမရဲ့အမြင်တွေကိုအခုလိုပြောပြပါတယ
်ပထမဆုံးအနေနဲ့ပြောချင်တာကအရတသမရဆိုပေမဲ့သမရမှာဒီအထုပ်ကြီးပိုင်းဆိုင်ရာအခွင့်အာဏာအားလုံးဟိုရှိမှာမဟုတ်ဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီတချို့သောဝန်ကြီးဌာနတွေကိုစစ်တပ်ကနေပြောတဲ့ရဲ့အထုပ်သားဖြစ်တဲ့အတွက်ကြောင့်ပို့လို့တော်ကြောင့်အနေနဲ့ဗာမျှော်လင့်တယ်လဲဆိုတော့အဓိကနိုင်ငံရေးအဖြေရှာရဲ့အပိုင်းဒီမှာပြိပခဒေသကြီးပါနိုင်ငံရေးအဖြေရှာမှုကြီးနောက်တစ်ခါလူခွေချိုးဖောက်မှုတွေကိုဟိုဒါဆပ်ပြောင်းလဲလာအောင်တိုးတက်ရော့ပါလာအောင်ဟောပုံပြီးနိုင်ငံလူပြောင်းလဲနေပေါ့နော်အဲ့ဒါမျိုးဒီဖြစ်စေချင်ပါတယ်ဟုတ်ကဲ့
နောက်ထပ်တင်ပြလူတာကတော့အခုရဲ့ပိုင်းကလေးငယ်တချို့ကူးဆက်မြန်တဲ့အုံနောက်အမေးရောင်ယောဂါဖြစ်ပွားလို့တည်ဆုံးရတဲ့သတင်းတွေဖြစ်ပြီးကလေးမိပါတွေအနေနဲ့စိုးရိမ်မှုတွေဖြစ်နေကြပါတယ်ဒီတစ်ပတ်ထဲမှာပဲရခိုင်သတင်းဌာန RIA ရဲ့ editor နေအိမ်မှာပောက်ကွဲမှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အကြောင်းအဆရှိတာတွေဟာမီဒီယာတွေစိတ်ဝင်စားခဲ့ကြတဲ့သတင်းတွေဖြစ်ခဲ့ပါတယ်။ဒါအပြင်အဲ့ဒီလိုပောက်ကွဲမှုမဖြစ်ခင်လူမှုကွန်ရက်မီဒီယာတွေဘောကနေချင်းချောက်ပြောဆိုတာတွေရှိခဲ့တယ်ဆိုတာကိုလည်းတင်ပြရင်းဤကုန်းချုပ်လိုက်ရပါတယ်။
မြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုနားဆင်ကြရတာပါရှင်။အခုဆက်လက်ပြီးတော့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့လူပြောသူပြောများတဲ့ဒုသမတဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါ။ဒုဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေကိုဒုတိယသမတအဖြစ်တမတော်ဘက်ကရွေးချယ်ခဲ့တာဟာသစ္စာခံနိုင်ငံရေးရဲ့သဘောတဘဝဖြစ်တယ်လို့ပါမောက်ကဒေးဗစ်စတိုင်ဘတ်ကသုံးသပ်ပါတယ်။ဝါရီနိုင်ငံရေးသမားကြီးဦးတူဝေကတော့ရှစ်ဆက်လှုပ်ဆောင်လာတဲ့လောက်ရက်တွေကိုစောင့်ကြည့်ပြီးမှဝေဖန်သင့်တယ်လို့ပြောဆိုပါရတယ်။အမေရိကန်ပညာရှင်ဂုံဒူးဆောင်ပါမောက်ကဒေးဗစ်စတန်ဘာဦးတူဝေတို့နဲ့ဦးကျော်စန္ဒာတို့ကဆွေးနွေးသုံးသပ်တင်ပြထားပါရရှင
်။ဆယ်ဦးတူဝေခင်ဗျာပထမဦးဆုံးမေးချင်တာကဆယ်ဦးတူဝေဟာမြန်မာနိုင်ငံမှာဒီမိုကရေစီခင်မာလဲနိုင်ငံရေးသမားတယောက်ဖြစ်ရည်ခဲ့တဲ့ဒီမိုကရေစီကြဆွနာကိုကျုံတွေ့ခဲ့ရတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဖြစ်ထွန်းလာတဲ့ကိစ္စဟာဆုံးဆုံးသွားခဲ့တဲ့ဒီမိုကရေစီပြန်လဲဆန်းသစ်လာပြီလို့ယူဆပါသလားဆရာဘယ်လောက်ထိဆန်းသစ်လာပါလဲအပြေးပါဆန်းသစ်လာသလားတဝက်တစ်ပြက်လားဆရာရဲ့အမြင်ကိုအကျဉ်းချုပ်ပြီးပထမဆုံးပြောပါခင်ဗျာ
ကျွန်တော်ကဒီမိုကရေစီခေတ်ကိုလည်းလည်းမြည်ပြီးတော့အခုလည်းလည်းအဲဒီမိုကရေစီတခေတ်ကိုထပ်ပြီးတော့ရောက်လာတယ်ဆိုတော့အင်မတန်ဝန်တာစရာကောင်းတဲ့အချိန်ခါပေါ့ဗျာနော်အပြည့်ဟိုဝန်တာနိုင်အောင်လက်ရှိဖြစ်ပေါ်လာတဲ့ဟိုဒီမိုကရေစီအစိုးရဆိုတော့နော်အစိုးရအဓိကလေးပဲအားကျိုးမှန်တဲ့နဲ့တကယ်ပဲစူးစမ်းပေးမယ်ဆိုရင်တော့ဖြစ်ရင်ကျွန်တော်တို့မြို့မနဲ့ဒီမိုကရေစီထွန်းအောင်လုပ်ရမှာတို့ဖွဲ့တွဲပြည်ထောင်စုကြီးတည်ဆောက်ရမှာတို့ကိုအောင်မြင်လုပ်နိုင်မှာပေါ့နော်
လူတော်တော်များများကတော့ဒီဟာတဲ့မျောလင်းထားရတာဖြစ်ပါတယ်ဆရာလေးပူစီမှာပါဒါပေမဲ့ဆရာဦးသူရတချင်ညွှန်းကပြောခဲ့တယ်စစ်တပ်ဟာနောက်ဆုတ်နေတယ်ရွေးကောက်ပွဲမတိုင်ခင်ကတည်းကကျွန်တော်ဖြစ်မှိုက်ဆွေးနွေးပွဲမှာတပ်မှုကောင်တို့မြည်တယ်တပ်မှုကောင်တွေဟာနောက်ဆုတ်တဲ့နေရာမှာတက်မပြတ်သွားအောင်ကမောက်ကမောက်ဖြစ်အောင်ထင်းထင်းတင်းတင်းဆုတ်ရတာဖြစ်တယ်အဲ့လိုဆုတ်နေရလို့ဆရာသုံးသပ်ခဲ့ပါတယ်နော
်
ဒါပေမဲ့အခုရွေးကောက်ပွဲကျင်းပတဲ့အချိန်ကတော့အဲ့လိုယူဆရပြီမဲ့အခုရွေးကောက်ပွဲပြီးတဲ့အခါမှာကြတော့ဆက်ပြီးနောက်မဆုတ်တော့ဘဲနဲ့နောက်ထပ်၅နှစ်ကိုသူတို့တက်နေမယ်ဒီနေရာမှာပဲဆိုတဲ့သဘောမျိုးသုံးသပ်ရင်ကောဖြစ်နိုင်မလားဆရာ
ဒီလိုခင်ဗျာအပြာလန်သဘောထားတွေရှိတာပေါ့နှစ်ဖက်လေနော်ကိုယ်တိုင်းပြည်ကြီးကိုတိဆောက်တော့မယ်ဆိုရင်ဖြစ်ရင်အဲတစ်ဖက်နဲ့ဆိုရင်နားလည်မှုကအဓိကလိုအပ်တယ်ဗျာနော်ကျွန်တော်တင်တဲ့အခုဟာကတော့အစပဲရှိသေးတယ်လေနော်အစရှိသေးတဲ့နေရာမှာအာဒီနားလည်မှုအပြည့်အဝတော့သိမရသေးဘူးလို့ထင်တယ်ဒါလည်းပဲနှစ်ဖက်ကပြင်းကျက်မှုရှိရှိနဲ့အဓိကမှုရှိရှိနဲ့ဆက်ပြီးတော့လုပ်မယ်ဆိုရင်တော့ဒါတိုင်းပြည်အတွက်လေဗျာနော်တိုင်းပြည်အတွက်ဆိုတော့နော်တမတော်လည်းပဲတိုင်းပြည်ကိုတိဆောက်ခြင်းတဲ့သဘောထားရှိပါတယ်လို့ကျွန်တော်လည်းယုံကြည်ပါတယ်အဲ့တော့သူတို့လည်းပဲဒီမိုကရေစီအပြည့်အဝဖြစ်အောင်တော့အဲတဖြည်းဖြည်းသွားလိုက်မယ်ဒါပေမဲ့တခုတော့ရှိတာပေါ့ဗျာနားလည်မှုရှိရှိနဲ့အဲသူတို့လည်းသူတို့ဒီလိုဆောက်သွားမယ်ဆိုတာကိုယုံကြည်တယ်ဆိုတာကိုလည်းကိုယ်ကပြဖို့လိုတာပေါ့နော်အဲ့လိုဆိုရင်တော့ဖြင့်အဲပြီးသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာ
ပြည်သူလူထုဘက်ကတော့ယုံကြည်ရဆိုရင်မျောလင့်ကြတာပေါ့ဆရာရဲ့ဒါပေမဲ့အခုလူတွေအဓိကထောက်ပြတာကတော့စတူးစီးဘွားပေါ့ နိုင်ငံရေးအကျိုးစီးပွားလည်းပါတယ်စီးပွားရေးအကျိုးစီးပွားလည်းပါတယ်သူတို့ယူထားတဲ့ဒီအကျိုးအမြတ်တွေကိုမစွန့်လွတ်လို့တဲ့အတွက်ဆော့မပေးခြင်းတဲ့အတွက်ဆက်လက်ပြီးတော့ဆွဲကင်နေတဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်ဘယ်လိုသဘောပါလဲဒီစားဟုတ်က
ဲ့အဲ့ဒါကဒီလုပ်ငန်းစဉ်တွေအကုန်လုံးကိုချက်ချင်းပြီးသွားမယ်ဆိုတာတော့ပဲဟုတ်မလဲဗျာနော်အညီနိုင်ပြီးတော့ဆွေးနွေးပြီးတော့ဒါနားလည်မှုနဲ့လုပ်မယ်သွားရမှာပေါ့ပြီးခဲ့တဲ့အစိုးရဆိုတယ်လည်းပဲအဲပြည်ပင်ပြောင်းလဲမှုတွေဒီခုကြီးလောက်တာပဲလေဒါပေမဲ့အစိုးရအဖွဲ့တစ်ဖွဲ့လုံးကနေပြီးတော့တခါလဲအဲညီညွတ်ညွတ်နဲ့အဲတကယ်ပဲကျူးစားတာမဟုတ်မလဲဗျာကျွတ်နော်တကယ်လုချင်တဲ့လူလည်းရှိတယ်မလုချင်တဲ့လူလည်းရှိတယ်ပေါ့တူဒီ၎င်းမှာပဲဘယ်အဖွဲ့စည်းမှမဆိုအဲအဲ့ဒီဟာမျိုးလေးတွေကရှိတတ်တာပဲတမတော်မှာလည်းပဲဟိုသူတို့မှရှိနေတဲ့ကျိုးစည်းပွားကိုဟိုထိမ့်သိမ့်နေတဲ့လူလည်းရှိအောင်ပါပေါ့ဒါလိုမဟုတ်ဘဲနဲ့တခါလဲချက်ချင်းပဲများများစံစမ်းပဲဒီမိုကရေစီရအောင်လုပ်ပေးဖို့ဆိုတဲ့စိတ်ထားမျိုးတွေလည်းရှိမှာပေါ့နော်ตัวนี้แล้วก็มั้ยเราတို့ပြည်သူလူထုဘက်ကဆိုတော့ဗျာနိုင်ငံရေးပါတီတွေဘက်ကလည်းပဲအဲဒီလိုသဘောမျိုးတွေရှိတာပါတကယ်အဲဟုတ်လားဒီတက်မလို့ယူတာတကယ်ပဲအဲဒီမိုကရေစီဆုတ်ပေးလိမ့်မလုပ်ပေးလိမ့်မယ်ဆိုတာကိုဟိုယုံကြည်ရှိတဲ့လူတွေရှိတာပေါ့မယုံကြည်ဘဲနဲ့အဲတန်လျာတွေရှိတဲ့လူတွေရှိမှာပေါ့ဆိုလိုချင်တာကတော့ဗျာအဲ့ဒီနှစ်ဖက်နားလည်မှုရအောင်လုပ်ပေးရမယ်သူတို့လည်းပဲအဲနားလည်မှုရှိရမယ်သူတို့နှစ်ဖက်နားလည်မှုအောင်နားလည်အောင်လည်းပဲเออจันเนี่ยปิดูลูลูก็หนีไปแล้ววายมันกุญีเต็มเลยส่วนเออคณะคุณตันเตียดิซุ้ยน่ะดิฮะแมแมเปี่ยวกว่ามาบ่เปียเ
นาะรอบที่2อ่ะอะกุตําราบักดุติยตําราลองอภิตื่นเหี่ยวไล่ได้ปกโกอะกุส่วนดุติยตําราผิดตัวบ่พี่ดิปกโกเนี่ยปะทะไปแล้วสู้โกอธิกย้วยย่าดิลูกโกมาบ่จ้องย้วยย่าได้เลยส่วนเนี่ยปะทะไปแล้วลูตลอดๆมาๆก็สิ้นซะจักบ่ได้ปฐมตะคุก็ทูฮาဟိုဘ ෝජ မူကြီးအငင်းစားဥသန်းရှင်နဲ့အင်တန်ရင်းနေတဲ့သူရဲ့အကျိုးစီးပွားကိုအဓိကကာကွယ်ပေးသူတို့သုံးဆက်ပါတယ်ဆိုတော့တက်မတော်ဆိုတာထဲအဲ့ဒီပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ထက်လာတယ်ဆိုတော့အပေါ်မှာလူတွေကသံသယပူပြီးတော့ကြည်လာကြတယ်ခင်ဗျာ
ဟုတ်ကဲ့အစ်ကိုလူတွေကပြောလာတော့ဒါပြီးခဲ့သောဘ ෝජ မူကြီးတန်းရွှေရဲ့လူယုံတော်ပေါ့နော်ဒီလိုဟာမျိုးတွေလူပြောကြတယ်တို့တော့ဒါတွေကသိပြီးတော့အရေးကြီးတယ်လို့ကျွန်တော်မထင်ဘူးကြာတကယ်လက်တွေမှာတိုင်းပြည်အတွက်သူဘလောက်လုပ်တယ်လဲအဲအဲ့ဒါပေါ်မှာအဓိကရေးကြည့်ကြပါတို့တော့ကျွန်တော်တို့နားလေလောက်ကတော့ဟိုသူကအရင်တော့လေရောင်ကြိုင်းဝင်ကြီးဖြစ်တဲ့နေရာမှာသူ့ရဲ့သမိုင်းပေါ့ဗျာနော်သူလှုပ်ခေလှုပ်ခဲ့တာဒီဥစ္စာတွေကလည်းပဲအဲအများကြီးဝေဖန်ချက်တွေတော့အများကြီးရှိတယ်ဗျာနော်အများကြီးရှိတယ်ဆိုတာကတော့အဲ့လိုကိုကျိုးဘက်ကိုကြည်လွန်းနေဆိုတာမျိုးတွေရှိခဲ့ပါတယ်ပေါ့နော်အဲ့တော့အဲ့ဒါတွေကိုအခုစနစ်ကပြောင်းသွားပြီဆိုတော့အဲ့ဒါဒီကိုပြောင်းဖို့သူလုံမလုံပေါ့အဲ့ဒါပေါ့အဓိကကတော့အဲ့ဒါပဲနေပါလေအရင်တုန်းကမှားတဲ့လူကလည်းပဲလူဆိုတာကတော့မှားတဲ့ခါရှိမယ်မှားတဲ့ခါရှိမယ်လေနော်အဲတမြဲတမ်းကြီးပဲအဲလူဆိုးလည်းမဟုတ်ဘူးအမြဲတမ်းကြီးပဲလူကောင်းမဟုတ်ဘူးလေနော်ဗျာအခုဆိုးအပ်တဲ့လူပဲပေါ့အစ်စ်လူစ်တွေဟာတကယ်ပဲအဲဒီဒီမိုကရေစီလမ်းစဉ်ကိုလုံနိုင်မလုံနိုင်ဆိုတာလည်းစောင့်ကြည့်ရမှာပဲလေနော
်လူတွေသုံးသက်သူတွေကစဉ်းစားကြတာကတော့ဒီလိုပုဂ္ဂိုလ်ကိုထက်ထားလိုက်ရင်အဖြစ်အစ်စ်တက်လာတဲ့အစိုးရဟာအဂရိလိုက်စားမှုကင်းမဲ့တဲ့အစိုးရကောင်ဖြစ်ရေးဆိုတာသူတို့အဓိကကြိုးပမ်းနေကြပါတယ်ဆိုတော့ဒီကိစ္စပေါ်မှာအခုလိုပုံကိုယ်တယောက်ကအကြီးကြီးရဲ့နေရာယူထားပြီးတော့စီးပွားရေးအဖြစ်အဂရိလိုက်စားမှုတန်တရားမကင်းရှင်းတဲ့လူတယောက်ရှိနေခြင်းအဖြစ်ဒီအစိုးရတစ်ဖွဲ့လုံးရဲ့ image နိုင်ငံတကာမှာရောပြည်တွင်းမှာရောရုပ်ပုံနှောက်ကိုထိခိုက်နိုင်တယ်လို့တွက်ကြတာပါခင်ဗျာ
ကျွန်တော်ပြောတဲ့အတိုင်းပေါ့ तू ကဒီအခုလိုကောင်းတဲ့စနစ်ကိုရောက်လာရင် तू လည်းအပြတ်ကောင်းတဲ့စနစ်ဘက်ကိုပြောင်းလာတာလည်းရှိမှာပေါ့နော်တူတယောက်တည်းမဟုတ်ဘူးလေ။ကြာနေအစိုးရအဖွဲ့ဝင်တွေလည်းပဲအဲဘယ်လိုစိတ်ထားနေလဲဘယ်လိုလုပ်နေဆိုတာအခုမှအသိဆိုတော့ဟိုကျွန်တော်တို့ကသူတို့တိတ်ပြီးတော့အကဲခတ်လို့မရသေးဘူးလေနော်
။ဒီညမှာပမခဒေးဗစ်စတိုင်းဘတ်ကတော့မြန်မာနိုင်ငံရေးဟာစစ်စခန်းနိုင်ငံရေးစနစ်ဖြစ်နေတဲ့အတွက်မဆန်ဘူးလို့ဆိုပါတယ
်။ I have said for many many years that the really important issue in Myanmar politics is personal loyalty.
ကျွန်တော်နှစ်ပေါင်းများစွာကတည်းကပြောလာခဲ့ပါတယ်မြန်မာနိုင်ငံရေးမှာအမှန်တကယ်အရေးကြီးတဲ့ကိစ္စတစ်ရပ်က personal loyalty ပုဂ္ဂိုလ်ရေးတစ္ဆာခံမှုဖြစ်ပါတယ်ဥမြင့်ဆွေဟာစစ်တပ်ရဲ့တစ္ဆာခံဆိုတာတိတ်ထင်ရှားပါတယ်သူ့ကို2017ခုနှစ်တုန်းကလည်းဒုတိယသမ္မတအဖြစ်စစ်တပ်ကရွေးခဲ့ပူပါတယ် NLD ဘက်ကလည်းဒေါအောင်ဆန်းစုကြည်ပေါ်တစ္ဆာရှိတဲ့လူကိုသမ္မတရွေးမယ်ဆိုတာပေါ်ပေါ်ထင်ထင်ပြောထားတာပါဆိုတော့တစ္ဆာခံမှုပြိပခ conflict of loyalty ဖြစ်နေပါတယ်စစ်တပ်ကသူတို့အတွက်အရေးကြီးတာတွေကိုဆက်ပြီးတော့ထိန်းချုပ်ထားခြင်းနဲ့စစ်တပ်ဟာလွတ်လွတ်လပ်လပ်ရပ်တည်ခြင်းနဲ့အယက်သားကြီးစိုးမှုအောက်မှာစစ်တပ်မနေခြင်းမူ NLD ကတော့စစ်တပ်ဆိုတာအယက်သားကြီးစိုးမှုအောက်မှာရှိရမယ်ဒါဟာကမ္ဘာပေါ်မှာဖြစ်ထွန်းနေတဲ့ခေတ်သစ်ပုံစံဖြစ်ပါတယ်
တကယ်တော့ပမဟခင်ဗျာသူတဲ့ပူပြီးတော့လူတွေလက်ခံနိုင်မဲ့သူနာမည်ကောင်းရှိတဲ့လူတွေဗိုလ်ချုပ်တွေဗိုလ်ချုပ်ဟောင်းတွေမြန်မာနိုင်ငံမှာအများကြီးရှိပါတယ်။ဘာကြောင့်သူ့ကိုပဲကွက်ပြီးရွေးတယ်လို့ထင်ပါသလဲ။လူတော်တော်များများကတော့ဒါဟာ NLD အစိုးရအလုပ်မဖြစ်အောင်ရွေးရဲရှိရှိထည့်ထားတာဖြစ်တယ်လို့တွက်ကြပါတယ်တချို့ကတော့
To me if I'm guessing and I'm guessing from a long distance away without knowing the person involved I'm guessing
ကျွန်တော်ကတော့ဒီလူတွေကိုပုံကိုရေးရမသိပဲခန့်မှန်းပြောတာပါ။စစ်တပ်ဟာဒေါအောင်ဆန်းစုကြည်နဲ့ဆက်ဆံရေးကိုကပြက်ကရက်လှုပ်ဖို့ဆိုတာတဲ့စစ်တပ်အတွက်အထင်ကရပုံကိုတူဖြစ်တဲ့ဦးတန်းရွှေပေါ်တစ္ဆာရှိသူဖြစ်လို့ဦးမြင့်ဆွေကိုရွေးတာလို့ယူဆပါတယ်။ဦးတန်းရွှေကစစ်တပ်ကိုလွှမ်းမိုးခြင်းနဲ့ဆိုရင်လေဦးမြင့်ဆွေကိုအတုံးချနိုင်သေးတဲ့သဘောလေးဖြစ်ပါတယ်
။နောက်တစ်ခုကသူဟာ American Sua ထုတ်ပြန်ထားတဲ့ SDN list လို့ခေါ်တဲ့စာရင်းထဲမှာပါဝင်နေပါတယ်။အဲ့ဒီတော့ American ကတော့ဒါကိုမလုပ်မလဲခင်ဗျာ
။ Well when somebody becomes in that position they often remove them. They removed a whole bunch of people who came here to
ဒီဆင်းကိုရောက်သွားပြီဆိုရင်တော့သူ့ကိုဖယ်ရှားလိုက်မှာပါဦးသိန်းစိန်ပါဝင်ဒီကိုရောက်လာခဲ့တဲ့သူအများပြားကိုလည်းဒီလိုပဲဖယ်ရှားပေးခဲ့တာပါစစ်ဘိုလ်ဒီပါဝင်မြန်မာပြည်ကဒီလိုဒဏ်ခတ်စည်ရင်ဝင်နေသူတွေအများကြီးရှိနေပါသေးတယ်ဒါတွေကိုပယ်ဖျက်ခြင်းကွန်ကရစ်ရဲ့ဆုံးဖြတ်ချက်ကိုမလိုဘဲအစိုးရရဲ့သဘောနဲ့ပယ်ဖျက်ပေးလို့ရပါတယ်
အဲ့လိုဆိုရင်ဒီ SDN list ဆိုတာကြီးကတော့ politically motivated ဘောက်မြန်မာနိုင်ငံရေးရွေးချယ်နဲ့လှုပ်ရှားခြင်းသာဖြစ်တဲ့ဆိုတဲ့သဘောပေါ့
Of course I mean we had a politically motivated foreign policy which was regime
ဟုတ်တော့ကျွန်တော်တို့ရဲ့နိုင်ငံရေးဝါဒက political motivated foreign policy ပါအစိုးရကြီးအပြောင်းလဲဖြစ်အောင်လုပ်တာပါဒီလူနဲ့ဘလို့ရှေ့ဆက်ခီးသွားမယ်ဆိုတာကိုတော့ဒေါအောင်ဆန်းစုကြည်စဉ်းစားရမှာဖြစ်ပါတယ
်ဆရာဦးသွေးတက်မတော်ထဲမှာငင်းစားတက်မတော်အရာရှိဟောင်းတွေထဲမှာသုတက်စင်တော်မဲ့လူလူတို့ရဲ့ကြီးညိုရေးစားမှုကိုရယူနိုင်တဲ့လူတွေအများကြီးရှိတယ်လို့သိရပါတယ်။ဘာကြောင့်သူ့ကိုမှရွေးတယ်လဲဆိုတာဟုတ်ကဲ့အဲ့ဒါကိုကြည့်လိုက်တော့တက်မတော်စီပင်လင်းအခုလက်ရှိတက်မတော်အကြီးအကဲပြီးပင်လင်းဟိုအငင်းစားပုဂ္ဂိုလ်ရဲ့ဩဇာကမကင်းနိုင်သေးဘူးဆိုတာကိုလည်းတွေ့ကြပါတယ်ခင်ဗျာ။ဆရာတို့တွေ့ပါလား။
အဲ့ဒါကတော့ကျွန်တော်တို့လည်းအသေးချာလည်းမပြောနိုင်ဘူးပေါ့ဗျာနော်။အော်ဒါပေမဲ့ဘုရားကျိုးကျေးဇူးကိုဟိုစောင့်ရှောက်တယ်ဆိုတာတော့ဒါတော့ပြောလို့မရဘူးလေဗျာ။နော်သူကစောင့်ရှောက်ရှင်လက်စောင့်ရှောက်မှာပေါ့ကိုကြီးညိုလို့ရှိရင်တော့လည်းပဲဒါလုပ်မှာပေါ့။သို့တော့ဘယ်လိုပဲစောင့်ရှောက်ဒီမိုကရေစီစနစ်ကြီးနဲ့စောင့်ရှောက်ရင်ဒါအကောင်းဆုံးပေါ့ဗျာ။ဟုတ်လားဒီမိုကရေစီကိုတိဆောက်ပြီးတော့မှသူကဝစောင့်ရှောက်မယ်ဆိုရင်အားလုံးအတွက်လည်းကောင်းတာပေါ့မဟုတ်လား။ကျွန်တော်ထင်တာတော့ဒါကောင်းတဲ့အပြောင်းလဲတွေကိုလေလိုက်နာလိမ့်မယ်လို့ဆိုတဲ့ယုံကြည်ချက်ထားမယ်ဆိုရင်အဲဒါအကောင့်မြင်ရမှာပေါ့ကြာကျွန်တော်တို့ကတော့ကျွန်တော်တော့အကောင့်မြင်တာပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းကျွန်တော်ကတော့လည်းမကောင့်မြင်သလားမသိပါဘူးဆရာရေဒါပေမဲ့ကျွန်တော်သံသရာနဲ့မိတာပါတကယ်လို့များဒီလူရဲ့ဇိုက်ကိုဆရာမျှော်လင့်သလိုမပြုတ်ပြင်ဘူးမပြောင်းလဲဘူးဆိုရင်ပြန်ပြီးတော့ကုစားနိုင်တဲ့နီးရှိသလားခင်ဗျာဘယ်လိုကုစားမလဲခင်ဗျာ
အဲအဲ့ဒါကတော့ဒီလိုလေဟိုလူတယောက်ထဲနေတယ်မဟုတ်ဘူးအားလုံးကဝိုင်းပြီးတော့လောက်ရမှာပေါ့သူကဖွဲ့ဆိုတော့တမနာကြီးကကောင်းဆောင်ပြီးတော့ဒါကောင်းတဲ့လမ်းစဉ်ကိုလုပ်မယ်ဆိုရင်သူလည်းလိုက်လာမှာပေါ့တမနာရဲ့နော်ဩဇာအာဏာအောက်မှာဒါတိုင်းပြည်အတွက်သူလည်းကြိုးစားလာမှာပေါ့
ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့မြန်မာတခွင်အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်ကိုထက်အောင်ကစူးစီးတင်ပြထားပါတယ်ရှင်
ဆိုင်ကေမျိုးတို့လို့ခုနောက်ပိုင်းမှာတင်စားခေါ်ဝဲခြင်းခံရတဲ့မန္တလေးမြို့မှာဆယ်ကျော်သက်အရွယ်လူငယ်အများစုကသူတို့ရဲ့အားလက်ချိန်တွေမှာအခုမြင်တွေ့ရတယ်လို့ပါပဲဆိုင်ကေစတန်လို့ခေါ်တဲ့ဆိုင်ကေဘင်းကစားခြင်းကိုအုပ်စုလိုက်ဖွဲ့ပြီးတော့ကစားလေ့ရှိကြပါတယ
်မိဘတွေကတော့ခုလိုဆိုင်ကေဘင်းကစားတာကိုအားမပေးပေမဲ့လူငယ်တွေကတော့ဒီကစားနည်းကိုခုန်ခုန်မင်းမင်းနှစ်ချိုက်နေစေပါ
မိဘရောတမောင်းတူပါဦးဒါကျွန်တော်ဝါနာအရန်ပါလို့ပေါ့နော်ယူသွလို့ဆိုကျွန်တော်စပြီးတော့ဆော့ခဲ့ရပါဟုတ်
ဆန်းစောစောကျမဘလို့ခက်ခဲနေတယ်အဓိကရင်ဆန်းလဲ
အဲခက်ခဲရအများကြီးပဲကျွန်တော်တို့ဘလို့မှမလုပ်တတ်တော့ရှေ့ကအကိုတွေဆော့ရအောင်ကြည့်ပြီးတော့ပါနော်အတိုင်းလိုက်ဆော့ရင်းနေရနေပြီးတော့ဖြည်းဖြည်းချင်းပဲရသွားကြတာပေါ့နော်အဲ့လိုမျိုးပါပဲ
ကျွန်တော်တို့ဆော့ဆော့ရမှာဆိုပေါ့နော်ကျွန်တော်တို့ကမိဘတွေယုံကြည်အောင်ကျွန်တော်တို့ဘာမှမလုပ်ပြနိုင်ပါဘူးပထမဆော့ဆော့ရခြင်းမှာအဲ့တော့ကျွန်တော်တို့နောက်ပိုင်းမှာတော့သူတို့အနေနဲ့ပေါ့နော်စိုးရိမ်ပူပန်မှုမရှိလောက်ကျွန်တော်တို့ဆော့ပြနိုင်ပါတယ်အစကျွန်တော်တို့ဆော့ဆော့ရခြင်းရရင်ဆိုရင်တော့အခုချိန်မှာဆိုလို့ရှိရင်တော့နော်ကျွန်တော်တို့ကသူတို့ပေါ့ယုံကြည်မှုရှိအောင်ကျွန်တော်တို့အနေမဖြစ်ဆိုတော့ဆော့ပြနိုင်တဲ့မိဘတွေကတော့ကျွန်တော်တို့လက်ခံလာပါတယ
်အသက်15နှစ်ကနေ25နှစ်အပိုင်းခြားလူငယ်အများစုကတော့ဝါသနာရဆိုင်ကယ်စတက်ကစားတတ်ကြပါတယ်ဆော့တဲ့သူတော်တော်များများကတော့လူသွားလူလာကင်းရှင်းတဲ့နေရာတွေမှာဆော့တတ်ကြတာပါ
ကျွန်တော်တို့အဓိကထားဆိုတာလူရှင်းတဲ့နေရာပေါ့နော်လမ်းလေကောင်းတဲ့နေရာအဓိကလူရှင်းတဲ့နေရာပဲကျွန်တော်တို့ရွေးပြီးဆိုတာများပါတယ်လမ်းပေါ်ထက်တာတော့ရှားတော့ရှားပါပဲဟုတ
်ကျွန်တော်တို့အနေနဲ့မန္လေးမြို့ပေါ်မှာတော့အဲ့ဒါတော့ဆုတ်လို့မရပါဘူးကိုဘာလို့လဲဆိုတော့ကျွန်တော်တို့အခုဗျာဒီမှာလူရာရက်တာတွေကလည်းဆိုင်ကယ်တွေနဲ့ဆိုတော့ပေါ့နော်ကျွန်တော်တို့ကအထင်မှားခံတယ်ဗျပြီးတော့ကျွန်တော်တို့ဆော့တာတွေကလည်းအများကြီးနောက်ရက်တယ်လို့အဲ့လိုပေါ့နော်တတ်မှတ်ထားကြတယ်ဗျအဲ့တော့ကျွန်တော်တို့ကလူရှင်းတဲ့နေရာမျိုးမှာတော့မြို့ပြင်မှာမြို့မှာတော့ဆုတ်လို့ရပါတယ်ဗျ
ဆိုင်ကယ်ကို99နင်းနင်းနဲ့ရှေးဘင်းထောင်တလို့တက်တက်လက်လက်ကျွမ်းကျန်းကျင်ကျင်နဲ့လဲနောက်ဘင်းအလှပြတဲ့ကြတဲ့ cycle stand ကစားတဲ့သူတွေကိုဘေးပဝင်ခြင်းကတော့အကောင်းမြင်လေးသိမ့်မရှိကြပါဘူး။ဒါပေမဲ့လဲမန္တလေးမြို့မှာလွန်ခဲ့တဲ့3-4နှစ်ကထက်ဆိုင်တော့ဆိုင်ကယ်ဘင်းကစားတဲ့သူပိုပြီးများလာနေတာပါ။လမ်းမတွေပေါ်မှာဆိုင်ကယ်ဘင်းကစားနေရာတွေကိုတွေ့ရင်တော့ရင်ထင်းရဲတွေရဲ့ဖန်ဆီးမှုတွေလည်းကြုံတွေ့ရတယ်လို့လူငယ်တွေကရှင်းပြကြပါတယ်
။ခံရဘူးပါလေဗျ။ခံရဘူးကြီးကြီးမားမားဆိုတာတခါမကပါဘူး။ကျွန်တော်တို့အနေနဲ့တော့ဆော့တိုင်းဖမ်းခံနေရပါပဲဒါပေမဲ့ကျွန်တော်တို့ကဘယ်လိုမျိုးဖမ်းခံရလဲဆိုရင်တို့ကဟိုဘက်လမ်းဒီဘက်လမ်းပိတ်ဖမ်းနေဗျအဲ့ခါမှာကျွန်တော်တို့ကတော့အဖမ်းမခံနိုင်တဲ့အတွက်ကျွန်တော်တို့ထိုးပေါက်ထွက်ပြေးပါတော့ထိုးပေါက်ထွက်ပြေးတဲ့အခါမှာကျွန်တော်တို့ကတို့တို့ပေါ်ဟောရိုင်းဆိုင်တို့လည်းဖြစ်ဖြစ်ခဲ့မှာပါဗျာအဲ့ဒါတွေလည်းတို့ကမကြည့်ရပါအဲ့လိုမျိုးမကြည့်နိုင်ကြပါဘောနော်ရဲတွေ
ကဒါကြတော့ကျွန်တော်တို့ရန်ကားမှုပုံမှန်တက်ပြီးတော့ဖမ်းလို့ရပါတယ်အဲ့အကြောင်းမို့ဆိုပြီးတော့ကျွန်တော်တို့အဲ့လိုမျိုးဖမ်းစီရပါမစင်မချင်မောင်းနေမှုလည်းပါတာဘောနော်အဲ့ဒါကြီးပုံမှန်ကြီးတက်ပြီးတော့ကျွန်တော်တို့ဖမ်းတာပါဗျာ
တချို့လူတွေကြတော့လေဒီဆိုင်ကဘင်းစားတဲ့သူတွေကိုမူယူပြီးလက်မတွေပေါ်မှာတောင်းကျက်နေတဲ့သူတွေမူရစေပါတုံးဆဲပြီးတော့ထင်ရဆိုင်နေတဲ့သူတွေလို့ရှုမြင်တက်ကြပြမှာတယ်ဆွဲဆဲမက်မက်ဆိုင်ကဘင်းစားတတ်တဲ့သူတွေကတော့အဲ့ဒီရှုမြင်ချက်တွေကိုညင်းချက်ထုတ်ချင်ပါတယ်တဲ့
ကျွန်တော်တို့အနေနဲ့ဗျာဒီအောင်နည်းနည်းလေးပေါ့နော်အရက်သေးစားဆိုရင်တစ်ဆက်တစ်ခွက်ကစပြီပေါ့နော်အဲ့လိုမျိုးတောက်ပြီးစော့မယ်ဆိုရင်ကိုအန်ဒီအရန်များပါတယ်ဗျာကျွန်တော်တို့ဒီအောင်စော့မယ်ဆိုရင်ပေါ့နော်လုံးဝကိုအဲ့လိုမျိုးမူရစေပါအရက်သေးစားအဲ့လိုလူကိုထိုင်းမိုင်းစီရဲ့ပစ္စည်းဘာမှအသုံးစရလို့မရပါဘူးခင်ဗျကျွန်တော်တို့ဆော့မယ်ဆိုလို့ရှိရင်လည်းဆော့တဲ့လူအားလုံးကလည်းကျွန်တော်တို့အနေနဲ့ကျွန်တော်မျက်စိမြင်မှာဆိုလို့ရှိရင်တော့เนาะကျွန်တော်ဒီလောက်ဆိုရင်တော့ဘယ်သူမှတော့မျိုးအသုံးစရပြီးဆော့တာမရှိပါဘူးဗ
ျဘလို့ပဲပြောဘင်းကစားသူအများစုကဆိုင်ကယ်ကိုပိုင်ပိုင်နိုင်နိုင်ကစားနိုင်တယ်ဆိုပေမဲ့လည်းတစ်ခါတည်းမှာတော့အနေကျုံ့ပြရသေးပါဒီကစားနည်းကိုမြင်ရတွေ့ရသူအများစုကတော့နှိမ့်ချိုက်အားပေးကြပေမဲ့လည်းဥကောင်းအကာအကွယ်တဲ့အုတ်ထုံမဆောင်တာတွေတခြားခန္ဓာကိုယ်အကာအကွယ်အသုံးမပြုတဲ့အပေါ်မှာတော့စိုးရိမ်မကင်ဖြစ်ကြပါရဲ့ဘင်းကစားရဲ့မတော်တဆထိခိုက်မှုတွေကြုံတွေ့ရပြီမလဲအသက်အန္တရာယ်ထိခိုက်အောင်ထိတော့မမြင်ဘူးလို့ cycle step ဘင်းကစားတဲ့သူတွေကဖွင့်ခါပါတယ်
။ဟုတ်ဖြစ်ကြပါတယ်တော်တင်ငွေချင်းနေတယ်မှာဆိုလည်းဖြစ်ကြတယ်အဲ့လိုမျိုးခိုင်းမိရပါတယ်၆တိပါတယ်လက်တိပါတယ်ထိရတယ်တော်တော်များများရှိအသက်အန္တရာယ်ဆိုရင်ထိတော့မရှိခဲ့ပါဘူးတော့
ကျွန်တော်မေးရိုးလည်းကျိုးခဲ့ပြီပါကြီး။နောက်ပြန်ပေါ်နာပြီပါကြီးလည်းအကုန်လုံးဖြစ်ခဲ့ပြီပါကြီး။ခုဆိုဒီလိုမျိုးနားသွားဖြစ်ထားတော့ချုပ်ထားတော့ကြတော့မစောဖြစ်ဘူးသိပြီးတော့ခုနောက်ပိုင်းမှာတငယ်ချင်းတွေပြန်စောဆိုပြီးတော့ကျွန်တော်ပြန်စောတာပါကြာ
အခုနောက်ပိုင်းမန္တလေးမြို့မှာခူးသွမ်းမှုတွေလူရဲမှုတွေအကြမ်းကြမ်းကြားလာရတာကြောင့်တချို့သူတွေကတော့ cycle stand ကစားတဲ့သူတွေကိုအပြစ်ဖို့တက်ကြပါတယ်ဒါပေမဲ့လည်းဒီလူငယ်တွေကတော့ညီမတို့ရဲ့အခါကြီးရဲ့ချီတွေမှာဗရာဟိတလုပ်တက်ကြပါတယ
်ကျွန်တော်တို့ဥပုံနေဆိုရင်ဒီလိုပေါ့ cycle စောတဲ့ညီကိုတွေကြီးပဲအကုန်လုံးစုပြီးတော့ဗရာဟိတလေးပေါ့တခုလုံးပြစ်တယ်အခုဥပုံနေဆိုပထမဆိုရင်ပေါ့မနက်ပိုင်းဆိုရင်တော့ဘုန်းကြီးတွေဆွန်လောင်းပြစ်တယ်လို့ခါကြီးရဲ့ကြီးလို့မျိုးဆိုလို့ရင်တော့ဟိုပေါ်မိဘမဲ့အကြောင်းတို့အစွမ်းအနာမကြအကြောင်းတို့မှာတော့လှူပြစ်ပါတယ်ခင်ဗျဒီတငယ်ချင်းလေးကြီးပဲ
โอเคတခြားဟိုလှုပ်ရှားမှုတွေရောဘာလို့လှုပ်ဖြစ်ကြလဲ
ခြားလှုပ်ရှားမှုတွေဆိုတော့ကျွန်တော်တို့ကတော့အဓိကဒီလိုမျိုးလှုပ်ပြရဆိုတာကဟောပေါ်အခုမန်လေးမှာဆိုလည်းတော်တော်များများပါတော့လူရဲမှုကြီးဖြစ်တယ်အဲ့လိုမျိုးဆွဲကျုပ်ဖြစ်တာဆိုင်ငယ်ခိုးရပါတော့เนาะဒါတွေကလည်းကျွန်တော်တို့ ਨੇ ဆက်ဆက်နေရဆိုပြီးတော့လည်းရဲရဲတန်တရားရှိကြရပါတော့เนาะအဲ့မဲ့ကျွန်တော်တို့ကစော့တာကတက်တက်ဒီလိုမျိုးဝါနာပါလို့စော့နေတာပေါ့နော်အဲ့လိုမျိုးလူရဲမှုရင်းနဲ့ကြတော့ကျွန်တော်တို့မဆိုင်ဘူးဆိုတဲ့အကြောင်းလေးကိုပေါ့နော်ကျွန်တော်ကလည်းစိုင်ရင်လေးစော့ရယ်ပရာဟိတအလုပ်လေးလည်းလုပ်တယ်ပေါ့နော်အဲ့အလေးလည်းကျွန်တော်တွဲပြဒါပါတွဲပြတာပါဟောပေါ့အထင်လွဲမှမှဆိုလို့ပေါ့နော်ကျွန်တော်တို့ရန်ကားနေရမဟုတ်ပါဘူးဒီလိုမျိုးကုသိုလ်လုပ်တဲ့အလုပ်လေးတွေရှိပါတယ်ဆိုတော့ကျွန်တော်တို့ပြောပြချင်ပ
ါဒီကစားခြင်းကိုခုံမင်းတဲ့လူငယ်တွေအတွက် cycle stand ကွင်းနေတဲ့နိုင်ငံတကာမှလို့ပြိုင်ပွဲတွေပြုလုပ်ပေးဖို့လူငယ်တွေကတောင်းဆိုနေကြပါတယ်
ဒီမြန်မာနိုင်ငံမှာလဲပေါ့နော်ဥမာကျွန်တော်ထိုင်းလိုမျိုးအဲ့လိုမျိုးပြိုင်ပွဲလေးတွေပါလေလဲလုပ်ပေးစီချင်ပါတယ်ကုမ္ပဏီကနေပေါ့နော်ဆိုင်ရယ်ကုမ္ပဏီတွေကနေပေါ့အဲ့လိုမျိုးလေးတဲ့လုပ်ပေးစီချင်တယ်ဗျနှုံးမဆိုကျွန်တော်ကလည်းလမ်းပေါ်မှာပဲစောင့်နေကြရန်ကားလိုပဲဖြစ်နေတယ်သူကွင်းလေးပါလေလဲလုပ်ပေးရဆိုရင်တော့ကောင်းတော့ပါဗျာအဲ့ဒါဆိုရင်တော့ကျွန်တော်လည်းလမ်းပေါ်လဲထွက်ဆရာအကြောင်းမရှိတော့ဘူးပေါ့နော်စီကန်လေးနဲ့ပဲစော့သွားလို့ရပါတယ်အ
ဓိကတော့စော့ကျင်တာကွင်းမယ်အဓိကကျွန်တော်ထားကျင်တာကွင်းလိုကျင်တာအဓိကတော့ပါခုဆိုမှကွေးမဲ့ချောကျွန်တော်လမ်းနေပေါ်မှာတက်ဆွရတယ်လမ်းနေပေါ်မှာဆိုတော့တချို့ကျတိုက်မိခိုင်းမိရတွေဖြစ်တာတော့မရှိဘူးဒါပေမဲ့တိုက်မိခိုင်းမိမှာတော့စိုးရိမ်တယ်သူတို့အဲ့လိုမျိုးလည်းမကောင်းဘူးတချို့ကျတော့လည်းဆော့တယ်လမ်းနေပေါ်မှာဒါပေမဲ့မဆော့နဲ့ပြောတယ်ဒါပေမဲ့နားထောင်တယ်သူတို့မဆော့ပါဘူးအဲနေရာတွေမှာကျွန်တော်အခုလမ်းရှင်းတဲ့နေရာတွေမှာပဲလာဆော့တယ်
တော်များများတော့လမ်းရှုပ်တဲ့ပုံမှာဘယ်သူမှမစော်ခိုင်းတာဘူးကျွန်တော်တို့ကလမ်းရှင်းတဲ့ပုံပဲစော်ခိုင်းတာပဲစော်ခိုင်းတာပါဒီလောက်ပ
ါစင်ဂစ်တန်စီရာဟာအနေအများရဲလို့ဆိုပေမဲ့ဒီကစားနည်းကိုစွန့်မဲ့တဲ့သူတွေကတော့ဘလို့အကြောင်းရင်းနဲ့မှမစွန့်လွန်နိုင်ပါဘူးတဲ့တကယ်လို့များတစုံတယောက်ကဘဝအတွက်အိမ်အောင်ပတ်နဲ့ဆိုင်ကယ်ဘယ်အရာကိုရွေးမလဲဆိုရင်တော့မှသူတို့အတွက်ကတော့အရင်ဆုံးဖြစ်မိမှာကဆိုင်ကယ်ကိုပဲဆိုပြီးဟာတာနှော့ပြီးပြောတတ်ကြပါတယ
်အခုလိုဆိုင်ကယ်ဘိန်းကစားခြင်းဟာအသက်အန္တရာယ်ထိခိုက်နိုင်တယ်လို့လူကြီးတော်တော်များများကရှုမြင်ကြပေမဲ့လည်းလူငယ်အများစုကတော့သူတို့ရဲ့ဝါသနာအရလူသားလူလာခင်ရှင်းတဲ့နေရာတွေမှာသူတို့ရဲ့အားလက်ချိန်တိုင်းပဲဒီဆိုင်ကယ်ဘိန်းကစားခြင်းကိုစောင့်ကြနေကြပါတယ်
ကိုထက်အောင်စူးစီးတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင
်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
VOA ကိုစာရေးဆက်သွယ်ကြဖို့သောရရှင်တွေကိုထမှန်ဖိတ်ခေါ်ပါစေရှင်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်း9နာရီမှ Asia 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်နေပါတယ်။ဒါရင်ကဓာတ်ရိုက်ထုတ်လွှင့်ခြင်းတဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွန်းကအကြေညာပေးမှာဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့လတွေကွယ်လွန်သွားတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယာနေရာမှာစားတုခန့်ဖို့ပြည်အောင်စုယူကန်တရားရုံးတရားသူကြီးအမေရိကန်လန်ကိုသမ္မတဘရက်ကိုဘာမကရွေးချယ်လိုက်ပါတယ်။သမ္မတအင်ဂျီရောမှာရွေးချယ်မှုကိုကျင်ညာခဲ့တဲ့အချိန်မှာတော့ဥပဒေရေးရာမှာထူးချွန်အပြောင်အလဲဆုံးပုဂ္ဂိုလ်တူဥပဒေရေးရာတွေကိုနှိမ့်မြှုပ်လောက်ကန်ခဲ့သူတူဖြစ်နေလဲသမ္မတဥပမာကပြောဆိုသွားခဲ့ပါတယ်အသက်63နှစ်အရွယ်အလယ်အလတ်သဘောထားရှိသူအမေရိကန်လာဟာဝါရှင်တန် DC ယူကန်တရားရုံးရဲ့တရားသူကြီးချုပ်ဖြစ်နေလက်ရှိတာဝန်ယူထားသူတူဖြစ်ပြီးတာဝန်နဲ့အထက်တန်ဆုံးပုဂ္ဂိုလ်တူဖြစ်တာကြောင့်လွှတ်တော်ကအတည်ပြုပေးဖို့လဲသမ္မတဥပမာကတိုက်တွန်းသွားပါတယ်2016သမ္မတရွေးဝဲတွေပါတီရင်းအကျိုးရွေးဝဲတွေလက်နက်ချီကျင်းပနေရမှာအင်္ဂါနေ့မဲပေးပွဲမှာအောင်မြင်မှုတွေရခဲ့ကြတဲ့ Republican Party က Donald Trump နဲ့ Democratic Party က Hillary Clinton တို့ထိတ်ဆုံးနေရာတွေကိုအသေးသေးရောက်လာကြပါတယ် American သမ္မတလောင်းရွေးဝဲတွေကျင်းပတဲ့အင်္ဂါနေ့မှာတော့ Republican Party ဘက်ကရှည်တန်းရောက်နေတဲ့ Graduate Threat Donald Trump ကတိကျကြတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Florida ပါဝင်ပြည်နယ်၃ခုမှာနိုင်ငံရသွားပါတယ် Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ကပြည်နယ်၄ခုမှာအနိုင်ရရှိခဲ့တာပါစီးရီးယားနိုင်ငံနဲ့ရုရှားတပ်တွေဆက်လက်ရုတ်သိမ်းနေရမှာဒီကနေ့မှလည်းနောက်ထပ်၄ရက်နေပြန်လည်ထွက်ခွာလာနေတဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။စီးရီးယားပြည်တွင်းစစ်မှာပါဝင်နေတဲ့ရန်ပဲအုပ်စုတွေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာညင်ညင်းရင်အတွက်တဆင့်ခံဆွေးနွေးမှုတွေလုပ်နေချိန်မှာပဲရုရှားတပ်တွေပြန်လည်ရုတ်သိမ်းနေတာပါ။ရွေးကောက်ပွဲနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးချယ်ခဲ့တဲ့ဦးထင်ကျော်ကိုသမ္မတတပြည့်လွှတ်တော်ကတင်ပြောင်းလိုက်တဲ့ပေါ်တမတော်ကာကွယ်ရေးဦးစီးချုပ်ယုံကကြိုဆိုလိုက်တယ်လို့နိုင်ငံတကာတိုင်ဝမ်ကဝန်တာကုံယူကြောင်းပြောဆိုချက်တွေလည်းထပ်မံထွက်ပေါ်လာနေပါတယ်။ကာကွယ်ဦးစီးချုပ်ယုံရဲ့ဒီကနေ့ကြေညာချက်ထက်မှာတော့သမ္မတတဦးထင်ကျော်ကိုရွေးချယ်တင်ပြောင်းလိုက်တဲ့အတွက်ဝန်တာကုံယူတဲ့အကြောင်းနဲ့တင်ငင်ရေးစီးလုံးညညရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်လက်တွဲဆောင်ရွက်လုပ်ရတဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကလည်းပဲဆက်စွန်းနဲ့တွေ့တွင်ရသားစစ်စစ်သမ္မတတဦးထွက်ပေါ်လာတဲ့အတွက်ဝန်တာကုံယူကြောင်းပြောဆိုခဲ့တာပါ။ရန်ကုန်မြို့မှာရှိတဲ့ပြင်သစ်တန်ယုံကလည်းချီချူကြောင်းကြီးညာချက်ဆောင်ထုတ်ပြန်ခဲ့ပါတယ်။အာဆီယံနိုင်ငံတွေကတော့အင်ဒိုနီးရှား၊မလေးရှား၊ကမ္ဘောဒီးယားတို့အပြင်မြန်မာနိုင်ငံရဲ့အိန္ဒိယဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းသမ္မတတေဦးထင်ကျော်တာဝန်မှာယူမဲ့အတွက်ချီချူကိုယုံကြောင်းပြောဆိုခဲ့ပါတယ်
။တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖုံပါ။
This program has come to you from the Voice of America, Washington.